Welcome to the Voice of America in Burmese.
Mingala nya jam ma to da shin na shin. American Piran Sun myo raw Washington DC ga ne VOA Myanmar Wai CC ye 2019 khu ne Jun la 15 ye sine ni nya phe 9 na ya nei 10 na di CC ne go Washington DC ga nei de thon lin pin ni ba bi. Line to meter 1925 30 ni to ga nei phan yu na sin nai ma de. မနက်လာပါဒီကနေ့ညပိုင်းစီစဉ်နေတာဝန်ယူပေးဆက်ပါမှာပါ
မင်္ဂလာပါရှင်စမခင်ပြထွေးပါအလို့ရှိသူတွေကိုတက်ဆိုင်ရနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့လူလူဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပြဌာန်းမှုကြိုးပမ်းမှုတွေကိုဟောင်ကောင်ဆိုရကဆိုင်ငံ့လိုက်ပါတယ်တခါအိုမန်ပင်လယ်ကွေ့မှာတော့ရေနံတင်သင်္ဘောနှစ်စင်းတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်မေဂက်ပြည်သူအနေနဲ့အရှေ့လယ်ပိုင်းဒေသမှာနိုင်ငံတကာအတိုင်းအဝန်ကြားဘုံသဘောတူညီချက်တည်းရဖို့ကြိုးပမ်းနေတယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးကပြောပါတယ်ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရရန်နိုင်တဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပါရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့တိုက်ပွဲဖြစ်ပွားပြီးတော့မတင်ငါစရာလူ25ဦးကိုဖမ်းဆီးထားတဲ့တဲ့မှာကတော့
သူတို့ဆွေးဆွေးကြည့်တဲ့အခါမှာတော့အဲ့ဒီနားလေးဒဝိုက်ကတော့ကြောက်ရွံ့နေရတယ်လည်းမဟုတ်ဘူး။သူတို့တော့ကျွန်တော်တို့ဖမ်းဆီးချိန်ပေးပြီးဆွေးဆွေးနေတာရှိတယ်။ကျွန်တော်တရားဥပဒေထံဆက်လက်ဆောင်ရွက်ပါမယ်။ကြောက်တော်ရဲ့ကမ်းမှာရှိနေရတာ
တမရော်တဲ့မှန်ပြန်ကြရေးအတွင်ရေးမှုဘုံမှုချုပ်စော်မင်းထွန်းပြောသွားတာပါရှင်။ပြည်စုံကတော့မကြခင်ကြမှာပါ။ဒါအပြင်ကချင်ပြည်နယ်ကစစ်ဘေးရှောင်တဲ့အတွက်တောက်ရင်နဲ့စာနာရိတ်ခအကူအညီရေးပေါ်လိုအပ်နေတဲ့တဲ့တင်ကိုတင်ဆက်သွားမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြန်မာတခွင်စီစီမှာတော့မော်ရင်းကာလာရောက်တိုင်းကုန်စည်စည်းနှုန်းတွေတက်လာရတဲ့အကြောင်းရင်းကိုကြားမှာပါ။ဒုတိယပိုင်းနောက်ဘက်မှာတော့ဒိုင်းလေးလိုက်ဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲရောက်တဲ့တွေကိုမှတ်ခင်ဖြူရင်းနဲ့ကိုရနိုင်တို့ကပြောပြပေးပါဦး
။အလို့ရှိသူတွေကိုတက်ဆိုင်ရနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့လူလူဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပြဌာန်းမှုကြိုးပမ်းမှုတွေကိုဟောင်ကောင်ဆိုရကဆိုင်ငံ့လိုက်ပါတယ်။အစိုးရအနေနဲ့ဆွေးနွေးတိုင်ပင်တဲ့အဖွဲ့အစည်းတွေနဲ့ညီနိုင်တိုင်ပင်နယ်တွေလှုပ်ဆောင်ပြီးစီးတဲ့အခြေအထိအခုကိစ္စကိုအကန့်အသတ်မရှိဆိုင်ငံ့ထားမယ့်အကြောင်းဟောင်ကောင်အမှုဆောင်အရာရှိချုပ်ကယ်ရီလမ်ကဒီကနေ့ပဲပြောဆိုလိုက်တာပါ။အခုဥပဒေမူကြမ်းအရဟောင်ကောင်မှာရာဇဝတ်မှုနဲ့တန်ရဖြစ်ပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့လူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးနိုင်တာဖြစ်ပါတယ်။ဒါကြောင့်ဟောင်ကောင်နဲ့မတူတဲ့တရားစီရင်ရေးစနစ်ရှိရာတရုတ်ပြည်မကြီးကိုလွှဲပြောင်းဝေးမဲ့အပေါ်မှာဟောင်ကောင်မှာရှိနေကြတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေသာမကဥပဒေရေးရာအတိုင်းအဝိုင်းနဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံရေးပါတီတွေကပါစိုးရိမ်နေကြတာပါ။ဒီဥပဒေမူကြမ်းကိုဟောင်ကောင်လွှတ်တော်မှာဆွေးနွေးဖို့စီစဉ်ထားတဲ့ပြီးခဲ့တဲ့ပုံထူးနေ့ကဆန္ဒပြသူထောင်ပေါင်းများစွာလမ်းမရီပေါ်ထွက်ကန့်ကွက်ခဲ့ကြပါတယ်။2014ခုနှစ်ကဖြစ်ခဲ့တဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြပွဲတွေလိုပဲအလားတူပြင်းထန်ခဲ့တဲ့ပုံထူးနေ့ကဆန္ဒပြပွဲအတွင်ဆန္ဒပြသူတွေနဲ့ရဲဝေကြမှာရုံးရင်းဆန်ခတ်ဖြစ်ခဲ့ပြီးတော့အပြန်အလှန်ချမ်းပတ်တိုက်ခိုက်တာတွေအထိဖြစ်ခဲ့ပါတယ်။ဒီဥပဒေချမ်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဥပဝင်နိုင်ငံတကာတိုင်ဝမ်ကလည်းဝေဖန်နေကြပြီးတော့ဒီအပေါ်မှာတရုတ်အစိုးရကတော့အမေရိကန်အစိုးရဟာတခြားနိုင်ငံတစ်ခုရဲ့ပြည်သူရေးမှာဝင်ရောက်ဆွဲဖက်နေတယ်ဆိုပြီးဆွဆွဲပြောဆိုပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေကိုလည်းဒါဟာရုပ်ရည်ဆန်ခဲအကြံဖက်လို့ရဖြစ်တယ်ဆိုပြီးတရုတ်အစိုးရကပုံဖော်ပြောဆိုနေတာဖြစ်ပါရဲ့ရှင်
။ဥပဝင်ပင်လယ်ကွေ့မှာရေနံနဲ့တင်းမောနှစ်ဆင်းတိုက်ခိုက်ခံရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့ရှေ့လေပိုင်းဒေသမှာနိုင်ငံတကာအတိုင်းအဝန်ကြားဘုံသဘောတူညီမှုတရက်ရနိုင်ဖို့ကြိုးပမ်းနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဘက်ချန်နန်ကပြောလိုက်ပါတယ်။ယူရန်နိုင်ငံဟာအမေရိကန်ရဲ့ပြည်ထောင်တာတတ်တတ်မဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးချန်နန်ကတောက်ကြနေကသတင်းတော်တွေကိုဖက်ဒရယ်စစ်ဌာနချုပ်မှပြောကြားခဲ့ပါတယ်။အမေရိကန်ရဲ့ယူမန်ချက်ကတော့ဒေသဘက်မှာရှိတဲ့အမေရိကန်တပ်မှုတွေသူတို့ရဲ့စစ်စင်ရေးတွေစစ်စင်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့အတွက်လိုအပ်တဲ့အရင်းမြစ်တွေနဲ့အထောက်ပံ့တွေရဖို့ဖြစ်တယ်လို့သူကပြောပါတယ်။အဲဒီနောက်တော့ဟောင်းမူစီရဲ့လက်ချားရဲ့စီးပွားရေးနဲ့မဟာဗျူဟာအရအရေးပါမှုကိုလည်းသူကမချက်ပြီးပြောကြားသွားခဲ့ပြီးတော့ကမ္ဘာရေနံတင်ပို့မှုရဲ့20ရာခိုင်နှုန်းကိုအဲ့ဒီဟောင်းမူစီရဲ့လက်ချားကလှုပ်ဆောင်နေတာဖြစ်တယ်လို့ပြောပါတယ်။အိုမန်ပင်လယ်ကွေ့အတွင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ကအီရန်ကိုအပြစ်တင်ပါတယ်။အီရန်ကင်းတဲ့ရေရင်ပေါ်ကလူတွေကမပောက်ခွဲသေးတဲ့ရေမြုံမိုက်တစ်ခုကိုကိုကူတာကရေဂျက်စ်ရေနံတင်တင်ပို့ကနေပြန်ခွာနေတယ်လို့ဆိုတဲ့ဗီဒီယိုဖိုင်တစ်ခုကိုအမေရိကန်စစ်တပ်ကပြသခဲ့ပါတယ်ဒီတင်မောကိုတော့ကိုကူတာဆန်ဂျိုဂျပန်တင်မောကုမ္ပဏီကပိုင်နာဖြစ်ပြီးတော့နောက်ထပ်တင်မောတစ်စင်းကတော့နော်ဝေးနိုင်ငံပိုင် front line ကုမ္ပဏီကဒီ front out air တင်မောဖြစ်ပါတယ်ခင်ဗျာ
အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့လက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအနေနဲ့သဘောကျတဲ့အရေးအယောင်မပြဘူးမလိုက်နာဘူးဆိုရင်အီရန်ဘက်ကလည်းသူ့ရဲ့ဆောင်ရွက်ချက်တွေကိုပြောင်းလဲလှုပ်ဆောင်မယ်ဆိုပြီးချင်းချောက်ပြောဆိုလိုက်ပါတယ်တာဂျီကစ္စတန်နိုင်ငံမှာရုရှားတရုတ်နဲ့အာရှခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ဆွေးနွေးပွဲမှာအီရန်သမ္မတကအဲ့ဒါလိုပြောဆိုလိုက်ကြပါကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရယူထားတဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့ပြီးတနစ်ကြလာပြီးတဲ့နောက်မှာတော့အီရန်ဘက်ကလည်းဒီနှစ်မေလကစလို့တူလိုက်နိုင်ရမယ့်အချက်တချို့ကိုဆက်ပြီးတော့မလိုက်နာပဲနေခဲ့ပါတယ် ကမ္ဘာနိုင်ငံကြီးတွေအနေနဲ့အီရန်ကိုအမေရိကန်ရဲ့တံခါးပိတ်ဆို့ရေးယူမှုတွေကနေဟန်တာကာကွယ်ပေးဖို့ရပောင်း60အထွန်းမှာအဲ့ဒါလိုမကာကွယ်ပေးနိုင်ဘူးဆိုရင်တော့အီရန်အနေနဲ့ယူရေနီယံစန့်စင်မှုတွေကိုနောက်ထပ်တဆင့်တိုးဆောင်ရွက်သွားမယ်အကြောင်းအီရန်ဆိုရတာပြောပါတယ်
အီရန်နျူကလီးယားသဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအားလုံးကအခုသဘောတူညီချက်ပြန်လည်အသက်ဝင်လာအောင်ဝိုင်းဝန်းလှုပ်ဆောင်ကြရမှာဖြစ်တယ်ဒီလိုလှုပ်ဆောင်ဖို့လိုလားတဲ့သဘောထားမျိုးမပြဘူးဆိုရင်တော့အီရန်ဘက်ကလည်းဆက်ပြီးလိုက်နာစရာမရှိဘူးဆိုပြီးတော့အီရန်သမ္မတကပြောဆိုခဲ့တာပါရှင် ကျောင်းနိုင်ငံကလာတဲ့အဖြစ်အပျက်အတွက်တောက်ချနေကတော့တတိယမြောက်နေ့အဖြစ်နဲ့ကြားနာစစ်ဆေးမှုကိုအယ်လ်နိုင်းပြည်နယ်ပီယိုရီယာမြို့ကတရားသူကြီးတွေတောက်ချနေကတော့တတိယမြောက်နေ့အဖြစ်နဲ့ကြားနာစစ်ဆေးခဲ့ကြပါတယ်အသက်26နှစ်အရွယ်ဘရန်ခရစ်စတန်ဆန်ဟာအသက်27နှစ်အရွယ်တရုတ်ကျောင်းသူယင်ယင်ဇန်းကိုသူဘယ်လိုတတ်ခဲ့တယ်လဲဆိုတာသူ့ချစ်သူမိန်းကလေးကိုပြောပြနေတာကိုတိတ်တဆိတ်ဖ ပြောထားတာတွေပါပါတယ်ဒီအတန်ဖိုင်ကို Christensen ရဲ့ချစ်သူမိန်းကလေးက FBI အတွက်အတန်ဖိုင်ယူပေးခဲ့တာဖြစ်တယ်လို့ Campaign News Gazette နေ့စဉ်သတင်းစာကရေးပါတယ် Christensen ဟာ2019ခုနှစ်ဇွန်လ9ရက်နေ့လုံးကလည်းရဲရရှိတယောက်ဟန်ဆောင်ပြီးတော့ဇိုင်ကိုသွေးဆောင်ဖျားယောင်းခဲ့မှုကြောင့်အစိုးရရှိနေတွေကဆွဆွဲထားပါတယ်ဇန်ကိုအမခေါ်ဆောင်မသွားခင်အချိန်ဒီကလေးကသူဟာလူသက်ဖို့တွေးတော့ကြံစီနေတာလို့လည်းရှင်းနေတွေကပြောပါရယ်ဗိုလ်ဒူးနေကဈာနာပွဲအတွက်မှာတော့ Christensen ရဲ့ရှင်းနေကသူ့အမှုတွေကိုသေးတမ်းပြည်တံကနေရှော့ပေါ်ခွင့်ရဖို့ကြိုးစားတဲ့အနေနဲ့အပြစ်ကျူးလွန်ကြောင်းဝန်ခံပြောဆိုသွားပါရယ် Christensen တက်ခဲ့တဲ့ Illinois တက်သူပါကျောင်းသူကျောင်းသား4000ခွဲရှိတဲ့အထက်မှာတရုတ်ကျောင်းသူကျောင်းသား5000ကျော်ရှိတာဖြစ်ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့ချင်းစနစ်တကျတွေမှာတိုင်းနဲ့မီတာ190 kHz 1595လေးပြောထုတ်နေနေပါတယ်ရှင
်ဒီမြန်မာပိုင်းရဲ့စနေနေ့ညနိုင်ငံကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရေပန်နဲ့ငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်ငါးဖမ်းသင်္ဘောကိုတရုတ်သင်္ဘောတစ်စင်းကဝင်တိုက်မိခဲ့တယ်ဆိုတာကိုတရုတ်အစိုးရကအတည်ပြုပေမဲ့တိုက်ပြီးရှောင်ပြေးသွားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုတော့အငင်းဆိုလိုက်ပါတယ်။ဒီကိစ္စတင်းငွေတွေကဖြစ်ခဲ့တဲ့ဒီဖြစ်ရပ်မှာတိုက်မိတဲ့အချိန်ကြောင့် Reach Bank ကျွန်းအနီးဖိလစ်ပိုင်ငါးဖမ်းသင်္ဘောနှိမ့်ညွတ်သွားခဲ့ပေမဲ့လို့တရုတ်သင်္ဘောကလက်မကြည့်ပဲရှောင်ပြေးထွက်သွားခဲ့တယ်ဆိုပြီးဖိလစ်ပိုင်အစိုးရအာဏာပိုင်တွေနဲ့ဖိလစ်ပိုင်သတင်းတွေမှာဒေါသတကြီးတုံ့ပြန်ပြောဆိုနေကြတာပါ။အခုကိစ္စနဲ့ပတ်သက်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကလည်းအလေးနဲ့ထားတုံ့ပြန်ပြောဆိုတာမျိုးမလုပ်ဘဲရှိနေတဲ့အချိန်ထဲမှာဖိလစ်ပိုင်အများစုကတော့တရုတ်ရဲ့လုပ်ရက်အပေါ်အကြီးအကျယ်ဒေါသထွက်ကန့်ကွက်နေကြတာပါ။မနီလာမြို့မှာရှိတဲ့တရုတ်တန်ရုံကတော့တရုတ်တင်မောဟာဖိလစ်ပိုင်ငါးဖမ်းတင်မောကိုတိုက်မိခဲ့ပြီးတဲ့နောက်မှာဖိလစ်ပိုင်ငါးဖမ်းသမားတွေကိုကယ်ဆယ်ဖို့ကြိုးစားခဲ့တဲ့အကြောင်းဒါပေမဲ့လို့တခြားဖိလစ်ပိုင်ငါးဖမ်းတင်မောတွေရောက်လာပြီးအန်ရယ်ပြူမာကိုစိုးရိမ်ရတဲ့အတွက်ထွက်သွားခဲ့ရပြီးတာဝန်နဲ့ရှောင်ပြေးသွားတာမဟုတ်ဘူးလို့တုံ့ပြန်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်ငါးဖမ်းသမား22ယောက်ကတော့သူတို့ကိုကယ်ဖို့ကြိုးစားခဲ့တယ်ဆိုတာမှန်မှန်ကန်ကြောင်းနဲ့သူတို့တွေဟာပင်လယ်ပြင်မှာနိုင်နဲ့ချီကယ်မဲ့သူကိုစောင့်နေခဲ့ရပြီးနောက်ဆုံးဗီယက်နမ်သင်္ဘောတစ်စီးကသူတို့ကိုကယ်ခဲ့ရဖြစ်တယ်လို့ဆိုပါတယ်။အခုဖြစ်စဉ်နဲ့ပတ်သက်လို့ဖိလစ်ပိုင်ကမ်းခြေစောင့်တပ်ကတော့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပါတယ်။မနီလာနိုင်ငံသားရင်းဝင်ကြီးတီယိုဒိုရိုလူစင်းကလည်းဖိလစ်ပိုင်ငါးဖမ်းသင်္ဘောနှိမ့်ညွတ်သွားခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကိုတန်တမန်ရေးအရာကန့်ကွက်ထားတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုပါတယ်။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကတော့အခုဖြစ်ရဟာပင်လယ်ပြင်မှာမတော်တဆဖြစ်လို့ရှိတဲ့တာမန်ဖြစ်ရတစ်ခုသာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။အမေရိကန်နိုင်ငံကနေအိန္ဒိယနိုင်ငံကိုတင်သွင်းနေတဲ့အမေရိကန်ကုန်ပစ္စည်း29မျိုးကိုကုန်သွယ်ခွင့်တွေတိုးကောက်သွားဖို့အိန္ဒိယနိုင်ငံကဆုံးဖြတ်လိုက်ပါတယ်။အိန္ဒိယဘက်ကအဲ့လိုခွန်တွေတိုးကောက်သွားဖို့အတွက်ပြီးခဲ့တဲ့ကတည်းကကြေညာခဲ့ပေမဲ့ဒီခွန်တိုးကောက်ဖို့ကိစ္စကိုမကောက်ဘဲအချိန်ကြီးရှည်ဆိုင်နေကြတာဖြစ်တယ်လို့သတင်းတွေကဒီနေ့ဖော်ပြပါတယ်။အိန္ဒိယဆိုရာကအမော်နဲ့ပန်းတီတွေပါဝင်အမေရိကန်ကုန်ပစ္စည်းတချို့အပေါ်မှာတွင်းကုန်ကုန်တွေတိုးမြင့်ကောက်ခံသွားမယ်လို့ပြီးခဲ့တဲ့ဇွန်လကလေးကပြောခဲ့တာပါအိန္ဒိယရဲ့တန်မဏိနဲ့အလူမီနီယံတွင်းကုန်တွေပေါ်မှာအခွန်တွေတိုးမြင့်ကောက်ခံဖို့ကိစ္စကိုအမေရိကန်ဘက်ကကင်းလွတ်ခွင့်မပေးတဲ့အတွက်အိန္ဒိယအစိုးရဘက်ကဒေါသဖြစ်ခဲ့တယ်လို့လည်းဆိုပါတယ် ကမ္ဘာအင်အားကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့ဒီအိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ပြီးဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ခဲ့တာကြောင့်အိန္ဒိယဘက်ကကုန်သွယ်ကုန်တွေတိုးကောက်ဖို့ကိစ္စကိုအချိန်ချင်းရှုဆိုင်ခဲ့တာပါဒါပေမဲ့လည်းအမေရိကန်သမ္မတဒေါနယ်ထရမ့်ကအိန္ဒိယနိုင်ငံအပေါ်မှာကုန်သွယ်ရေးအထူးခံစား권ကိုပြန်ရုပ်သိမ်းဖို့အခုလအစောပိုင်းမှာဆုံးဖြတ်ခဲ့တာကြောင့်အိန္ဒိယဘက်ကလည်းအခုလိုပြန်ပြီးတော့လှုပ်လာခဲ့တာဖြစ်ပါတယ်ကုန်သွယ်ကုန်တွေတိုးမြင့်ကောက်ခံတာကိုနောက်ထပ်ဆိုင်းငံ့သွားတော့မှာမဟုတ်ပဲကုန်သွယ်ကုန်အသက်တွေကိုလက်ပြန်တနင်္ဂနွေနေ့ကစတင်ပြီးကောက်သွားမှာဖြစ်တယ်လို့စူရတာဝန်ရှိသူတဦးကိုကိုးကားပြီးတော့ The Economic Times သတင်းစာကဖော်ပြပါရခင်ဗျာ
ထိုင်းနိုင်ငံမှာအမေနဲ့ကွဲလာလို့သတိဆန်စေကူတာသူတွေနဲ့အန်နဝါဘေဒပညာရှင်တွေပြုစုစောင့်ရှောက်ခံထားတဲ့ရေဝက်လေးတစ်ကောင်ကတော့အင်တာနက်ပေါ်မှာရေးပန်းစားနေပါတယ်သူ့ကိုနှုတ်တိုက်တဲ့ပုံတွေဘလို့ဖြူးဆက်ကြတယ်လဲဆိုတာတွေကိုလူမှုကွန်ရက်စာမျက်နှာပေါ်မှာဓာတ်ပုံတွေဗီဒီယိုတွေတင်တဲ့အခါလူကြိုက်များလာတာပါမာရီယိုပင်လယ်ပြင်ရဲ့မတီးလိုနာမည်ပေးထားတဲ့ဒီရေဝက်မကလေးက9လသမီးအရွယ်ရှိပြီဖြစ်ပြီးတော့အမေရိကန်ရေဝက်မျိုးဖြစ်ပါတယ်။သူ့ကိုဒီထိုင်းနိုင်ငံအနောက်မြောက်ပိုင်းခါဘီခရိုင်တဲကကျွန်းတစ်ခုနားမှာဧပြီလတုန်းကတွေ့ခဲ့တာပါ။အစပိုင်းမှာသူ့ကိုတခြားရေဝက်တွေကျက်စားတဲ့နေရာကိုပြန်လွတ်ပေးလိုက်ပေမဲ့သူကအဲ့ဒီရေဝက်တွေနဲ့မနေချင်ပဲနောက်ရက်ပိုင်းတွေ့မှာပဲသူတကောင်နဲ့ပြန်ပြီးတော့တွေ့ရပြန်တာပါ။အဲ့ဒီကစလို့အန်ဝါဘေဒသူတေတီတွေကသူ့စီကိုကရက်လေးနဲ့သွားပြီးအစာကျွေးပေးနေခဲ့တာပါ။သူတို့ကရေဝက်တွေရဲ့အစာနဲ့တူအောင်သွေးနွေးသရဝါတွေရဲ့နှုတ်ကိုရောတိုက်ပြီးတော့ပင်လယ်ရင်ကြီးကျွေးပါတယ်။ဒီနေ့ကို15ကာလအထိအစာကျွေးရတယ်လို့သူ့ရဲ့ကျန်းမာရေးကိုလည်းဂယူဆိုင်စောင့်ကြည့်နေကြတာပါရှင်
။တရုတ်သမားရှီကျင်းဖင်ဟာဒီနေ့မှကြာရောက်ခဲ့တဲ့သူ့ရဲ့အသက်66နှစ်မြောက်မွေးနေ့ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူချင်မာခဲ့ပါတယ်။တရုတ်သမားရှီကရုရှားသမ္မတပူတင်ကိုသူ့ရဲ့ယင်းနေ့တဲ့မိတ်ဆွေတူအဖြစ်နဲ့သတ်မှတ်ထားတာလည်းဖြစ်ပါတယ်။ရုရှားသမ္မတပူတင်ကဒီသမ္မတရှီကိုမွေးနေ့လက်ဆောင်ဖြစ်နေရည်ခဲမှုပေးခဲ့တယ်လို့တရုတ်ဆိုရပိုင်းမီဒီယာတွေကဖော်ပြပါတယ်တရုတ်နိုင်ငံကထိပ်ပိုင်းကောင်းဆောင်တွေရဲ့ပုဂ္ဂိုလ်ရေးဘဝအခြေအနေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုတာတွေဟာတရုတ်နိုင်ငံမှာအလွန်ကိုရှားပါသလိုသူတို့ရဲ့ကိုယ်ရေးအချက်အလက်တွေကိုလည်းနိုင်ငံတော်ရှုဝတ်ချက်လို့သတ်မှတ်ထားတဲ့အတွက်သူတို့အတော်များများရဲ့မွေးနေ့ရှိကြကိုလူထုကိုထုတ်ပြန်ကြေညာလို့တော့မရှိပါဘူးတရုတ်သမ္မတရှီနဲ့ရုရှားသမ္မတပူတင်တို့ဟာဒေသတွင်းအစည်းအဝေးတစ်ခုကိုတက်ရောက်ဖို့တာဂျီကစ္စတန်နိုင်ငံဒူရှန်ဘီမြို့ကိုရောက်နေကြပြီးတော့အဲ့ဒီဟိုတယ်တစ်ခုမှာသူတို့နှစ်ဦးဟာဆံမိန်ကွက်တွေကင်မြောက်ပြီးတော့သမရှီရဲ့မွေးနေ့ပွဲကိုကျင်းပခဲ့တာကိုတရုတ်အစိုးရပိုင်းရုပ်သံကပြသခဲ့ပါတယ်။ရုရှားသမ္မတပူတင်ကရေခဲမှုလက်ဆောင်ပေးတာကိုတရုတ်သမ္မတရှီကျင်းဖင်ကပြန်ပြီးတော့လက်ဖက်ကြောက်လက်ဆောင်ပေးခဲ့တယ်လို့သတင်းကဖော်ပြပါတယ်။ဒါပြင်တရုတ်သမ္မတရှီကျင်းဖင်ကမစ္စတာပူတင်ကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပြီးတော့ရုရှားသမ္မတပူတင်ဟာတရုတ်နိုင်ငံမှာအလွန်ကိုရေပန်းစားလူကြိုက်များတဲ့သူဖြစ်တယ်ဆိုပြီးတော့လည်းပြောခဲ့ပါတယ်ခင်ဗျာ။
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမခင်ဖြူရဲနဲ့ကိုရနိုင်တို့ကပြောပြသွားတာပါရှင် VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါရမယ်။ရခိုင်ပြည်နယ်၆တော်မြို့နယ်မှာရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့တိုက်ပွဲဖြစ်ပွားပြီးမတင်ကားပေါ်ရလူ25ဦးကိုဖမ်းဆီးထားပြီးတော့ကြောက်တော်ရဲစခန်းမှာစစ်ဆေးဖို့အာဏာထားတဲ့အကြောင်းမြန်မာစစ်တပ်ဖက်ကပြောပါတယ်။အဖမ်းဆီးခံရသူတွေဟာမြောက်ဦးမြို့နယ်ကြေးရွာတွေကမြို့တိုင်းရင်းသားတွေဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကြောက်ဆဲပြင်ကြေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးမတင်ကားပွဲလူ25ဦးကိုဖမ်းဆီးထားကြောင်းသမတော်သတင်းမှပြန်ကြားရေးတွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ
်။ကြောက်တော်ရဲ့အခြေစက်မှာကြောက်ဆဲတင်ကြီးရရှိတယ်။အကြောက်ဆဲတင်ကြီးရရှိမှာပဲကျွန်တော်တို့ကဖြည့်ဖြည့်တိုက်ပွဲဖြစ်ပွားတာရှိတယ်။မနေ့ပိုင်းကနေပြီးတော့နေ့ပိုင်းကဖြည့်ဖြည့်တိုက်ပွဲဖြစ်တယ်။ညနေပိုင်းတော့မှတော့ကျွန်တော်တို့နေမီလုံးကြီးဆောင်တဲ့ကမှာကြောက်ဆဲတင်ကြီးရအပြင်ဘက်မှာမတင်ကားပွဲ25ယောက်ဖမ်းပြီးရရှိတယ်။အကဲအားများတော့20 30အရွယ်လောက်ပြီပဲ
။စွန်လ23ရက်နေ့ကဖမ်းဆီးရမိထားတဲ့သူတွေကိုလက်ရှိကြောက်တော်မြို့မှရဲစခန်းမှာထိန်းသိမ်းထားပြီးတရားဥပဒေတိုင်းဆက်လက်ဆောင်ရွက်နေတယ်လို့ဘုံမှုချုပ်စွန်မင်းထွန်းကဆက်ပြောပါတယ
်။အဲသူတို့ဆစ်ဆီးကြည့်တဲ့အခါမှာတော့အဲ့ဒီနားလေးဒဝိုက်ကတော့60ကျင်းရတယ်ဒီလည်းမဟုတ်ဘူး။သူတို့တော့ကျွန်တော်ဖန်ဆီးချိန်တိတ်ပြီးဆစ်ဆီးနေတာရှိတယ်။ကျွန်တော်တရားဥပဒေတိုင်းဆက်လက်ဆောင်ရွက်ပါမယ်။ကြောက်တော်ကြီးကမှရှိနေရတာပုံလုံးကြီးကတော့အဲ့ဒီဘက်ကွာမှာပေါ့။အခုလောလောဆယ်မှာတော့ကျွန်တော်တို့ဆောင်ရွက်ဆက်ပဲရှိတယ
်။မြန်မာစစ်တပ်ကနေဖန်ဆီးထားတဲ့သူတွေကိုစွန်လ14ရက်နေ့မှာကြောက်တော်မြို့မှရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့တာပါ။အဖမ်းဆီးခံထားရတဲ့သူတွေဟာမြောက်ဦးမြို့နယ်ရန်အောင်ပြင်ကြောက်ဆဲပြင်ကြာကန်စင်ဦးရွာနဲ့ကြောက်တော်မြို့နယ်ရှောက်ချောင်းကာပူရွာကသူဦးစုစုပေါင်း25ဦးဖြစ်ပြီးရခိုင်မျိုးနွယ်စုမျိုးလူမျိုးတွေဖြစ်တယ်လို့ကြောက်တော်ဒေသခံကိုကျော်လှမြင့်ကပြောပါတယ်
ခေါ်လာတဲ့လူတွေကတော့အကုန်လုံးရွာသားတွေဆိုတာပဲတည်င်းရတယ်
ကျောက်စီမြေရေရုံကြီးရေအိုးအိဖက်ကလူတွေပါတယ်အဲ့ဒီလောကလူတွေကနှစ်လေးဦးကျောက်တော်မြို့နေကားဘူးပြီးတော့ဒါတူကြည့်ဖို့မစင်းအောင်ပေါ့သူတို့ကလည်းဒီရခိုင်မြို့ကြီးမျိုးလူမျိုးတွေဖြစ်နေတော့ဒီဖက်ကလူတွေနည်းနည်းနည်းဆက်အာနေဆက်နေရှိနေတယ်လို့တူတယ်ညဦးမြို့နေမဲဆန္ဒနယ်ကပြည်နယ်လှုပ်တော့ကိုယ်စားလှယ်ဦးထွန်းသာစင်ကတော့အဖမ်းခံရကြောင်းသတင်းပို့ချက်ကိုလက်ခံရရှိကြောင်းပြောပါတယ ပါတယ်လက်ရှိဖန်စီခံထားတဲ့သူတွေရဲ့အခြေအနေကိုသိရှိဖို့ကြောက်တော်မြို့မှာရဲစခန်းကိုဆက်တွေ့မေးမြန်းရမှာပြောဆိုခွင့်မရှိကြောင်းဆိုပါတယ်အော်မေးတော့မရဘူးဝေးတော့မရဘူးတက္ကသက္ကရှင်ရှင်ပါလေရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွင်အရသားတွေနဲ့အေးအေးနဲ့ဆက်နွယ်နေတဲ့ဆိုပြီးဖန်စီခံရတာများပြားလာနေပါတယ် မေလ3ဘိုင်းတုန်းကရတိတောင်မြို့နယ်ကြောက်တန်းကျေးရွာတွင်စစ်တပ်ကနေဝိုင်းပပိတ်ဆို့ဆစ်ဆီးမှုတွင်ပြစ်ကတ်မှုကြောင့်ရွာသားချအုပ်တေဆုံးသွားပြီးရှစ်ဦးတန်ရာရရှိခဲ့သလိုရွာသားရှစ်ဦးကိုလည်းဖမ်းဆီးမှုဖွင့်ရေးယူခဲ့ပါတယ်ပြီးကြတဲ့မလ5ဘိုင်းတုန်းကလည်းမြောက်ဦးမြို့နယ်အောက်တကန်ကျေးရွာက9ဦးကိုလည်းအကြမ်းဖက်မှုဥပဒေပုံမှန်90စာမျဉ်းဆွဲနဲ့စစ်တွေမြို့မှရဲစခန်းမ
ကျန်းဖက်မှုဥပဒေပုံမှန်50ဆမြင်းဆွဲနဲ့တော်လကောင်းမတရားတဲ့ဆက်သွယ်မှုဥပဒေစခွန်းနဲ့တဲ့နဲ့တော်လကောင်းအမှုဖွင့်ရေးယူထားမှုတွေရှိနေပါတယ်ခင်ဗျာနိုင်ငံအိမ်မှာရှင်ခုတော့ကချင်ပြည်နယ်သတင်းဖက်ဆက်ရအောင်ပါကချင်စစ်ပြေးရှစ်ဆောင်တွေကိုနေရာရင်ပြန်ဖို့စီစဉ်နေကြပါပဲအရေးပေါ်လိုအပ်နေစေတောက်တုံးရင်နဲ့စာနာရိတ်ခါတွေလူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးမှုရ
အစိုးရတာဝန်ရှိသူတွေဖက်ကအလေးနဲ့ထားဆောင်ရွက်ဖို့လိုရဲလို့ကချင်လူမှုကောင်းဆောင်တွေကပြောပါတယ်။လက်ရှိမှာတော့ကချင်စစ်ဘေးဒုက္ခသည်တွေအရေးတောင်းဆိုဆန္ဒထုတ်ဖော်သူတွေကိုလည်းတရားစွဲဆိုထားတာပါ။ဆက်သွယ်စုံစမ်းထားတဲ့မဆုမုံကပြောပြထားပါတယ်။ဟုတ်ပါတယ်။မြမအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့
ဒီဘဝမှာကိုပေါ့နော်ခံစားချက်ကိုပြည်သူတွေအားလုံးမြေအောင်ချပြတဲ့ဒီပြုတ်ပေါ်ပြသချက်တဲ့အတွက်အဲဒါကိုတကယ်ပဲဒီအကျွန်တို့တရားမဆွဲဘဲနဲ့လူပင်းနေဆိုတော့ကျွန်တို့ဒီရဲ့ဒီယုံကြည်မှုကလည်းပို့ပြီးတော့ရှိလာနေတယ်ပေါ့အဲ့ဒါကြောင့်မို့လောင်းခါမှလည်းအဲ့လိုမျိုးခဏခဏဖန်ဆီးတာမျိုးမလုပ်ဘူးအားလုံးမပြုတ်နေနေတယောက်နဲ့တယောက်တယောက်ရဲ့ခံစားချက်ကိုပို့ပြီးတော့ဒီကြနေ ဒီလိုခဏခဏပဲဖန်းနာစီရတယ်လုံးနေတယ်ဆိုရင်တို့တို့ဒီပြဿနာကတော့ပို့ပြီးတော့ဆိုးလာနေတယ်ပေါ့နောက်ပြီးတော့လည်းဒီအစိုးရပုံမှာကျွန်တော်တို့ရဲ့ယုံကြည်မှုကလည်းတစ်ချိန်ချင်းပို့ပြီးတော့ရုတ်သွားနေတယ်ဆိုရဲဟောပြောချင်ပါတယ
်တစ်ဖက်ထိချုံနေပြီတွေကကချင်စီဘေးရှောင်ဒုက္ခတဲ့စခန်းတွေနဲ့အရေးပေါ်လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ကြိုးစားနေကြပေမဲ့စာဝတ်နေရေးနဲ့ရိတ်ခါလိုအပ်ချက်အခက်အခဲတွေကတော့ရှိနေတော့မယ်လို့ကချင်ပြည်နယ်စီဘေးရှောင်ပြည်သူများအားကူညီဆောက်ရှောက်ရေးကော်မတီ KACC ရဲ့ဥက္ကဋ္ဌတိခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကပြောပါတယ
်လို့အပ်ပါတယ်လို့တယ်ဆိုတာကတော့အခုဒီ6-9နှစ်လောက်ကြာလာတဲ့ချိန်မှာနေတဲ့ကျွန်တော်တို့ရှယ်တာဒီမလုံးမချုံတဲ့ပြဿနာတွေအခုတို့မိုးများရင်မနေနိုင်တဲ့နေလို့မရတဲ့လေပိုင်းရင်မလင်းလို့မရတဲ့အစ်စ်အဲအခြေအနေမှာရှိတယ်ပြီးရင်စားနပ်ရိက္ခာပိုင်းကတော့ငကိုရက်နေဟိုရော့လာပြီဆိုတော့ဟိုကိုဒီ IDB တွေကကိုတိုင်ဟိုရှာပွေစားတော့ရတာကပုံများလာတာပေါ့။ကုညီတွေကတော့အရင်ထက်ကတော့အများကြီးနေသွားတော့ပေါ့။
တိတဲ့ချီဆစ်ဆောင်ခဲ့ကြရတဲ့ကချင်ပြည်သူတွေဘေးကင်းလုံခြုံစွာနဲ့နေရာရေးပြန်ပို့ဖို့ဆောင်ရွက်နေကြတာပါ။ဒေါက်တာကလပ်ဆောက်ဆောင်ကပဲ
။ဆိုရဘက်က NRPC နဲ့ဒီချေးရွာရွေးတဲ့နေရာမှာကျွန်တော်တို့ပြန်ပြီးမှဟိုဆွေးနွေးဖို့ရှိပါတယ်။တချို့တော့ကျွန်တော်တို့ဒီဟိုအစင်တင်ဖြစ်တာတွေရှိနေပါပြီ။ဟိုပြန်တဲ့ဟာတွေလည်းရှိနေပြီဆိုတော့ဟို International ရဲ့ Assistant ဆက်လက်သွားဖို့ပဲလိုတယ်။
ဟုတ်ကဲ့
ခက်တာက international အဖွဲ့အစည်းတွေကလည်းဒီ KE နဲ့ဆိုရနဲ့ bilateral မထိုးမချင်းတို့ရဲ့ assets မရောက်နိုင်သေးတဲ့ကတော့ဟိုနည်းနည်းကြံ့ကြောက်အောင်လို့တော့ထင်တာပဲ
အိုးရစ်ခွာထွက်ပြေးခဲ့ကြရတဲ့ဆစ်ချောင်းဒုက္ခတွေဒီနေရရင်ကိုကောက်ကောက်မွန်မွန်နဲ့ဘေးကင်းလုံခြုံစွာပြန်နိုင်ရေးနောက်ပြန်လည်ခြေချနေထိုင်မှုလုပ်ငန်းရှင်တွေမှာဒုက္ခတွေဒီကိုယ်တိုင်ပူပေါင်းပါဝင်နိုင်မှုဒုက္ခတွေတွေနဲ့ဒုက္ခတွေဒီအရေးဆောင်ရွက်နေသူတွေကအခုကချင်တကြောပြန်ဆစ်ရှင်းနေပြည့်တဲ့အချိန်မှာတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင်
မဆုံမွန်တင်ပြသွားတာပါရှင် POA မြန်မာပိုင်းရဲ့စနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြမြန်မာတခွင်အစီအစဉ်ကိုကြည့်ရအောင်ပါမြန်မာနိုင်ငံရဲ့မိုးရွာသည့်အတွင်းလမ်းတွေပေါ်ရေတက်လာသလိုပဲဒီအချိန်ရောက်ပြီဆိုရင်ကုန်စည်နှုန်းတွေလည်းမြင့်တက်လာတတ်ပါတယ်ကုန်စည်ပို့ဆောင်ရေးမှာဆိုရင်တစားကတန်စာခတွေလည်းအပြောင်းလဲဖြစ်တတ်ပါတယ်ဒီလိုကုန်စည်ပို့ဆောင်ရေးအပြောင်းလဲတွေကြောင့်ကုန်စည်နှုန်းတက်ရတာလို့လည်းပြောတဲ့သူကပြောပါတယ်ဒါပေမဲ့တကယ်တမ်းဒီအချက်တွေအပြင်တခြားအကြောင်းအရာတွေကလည်းကုန်စည်စင်းနှုန်းအထက်အကျကိုအဆုံးဖြတ်ပေးနိုင်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကပြောပါတယ်အပြည့်အစုံကတော့မြင့်မခသတင်းအေဂျင်စီကကိုပိုင်ချက်ကတင်ပြပေးထားပါတယ်ရှင်
ဒီတွင်မှာကုန်စည်ပို့ဆောင်ရေးအတွက်ရေလမ်း၊ရထားလမ်းတွေအပြင်မြို့တွေအလုံးကိုလွှမ်းခြုံနိုင်တဲ့ကားလမ်းတွေကနေကုန်တင်ရင်တွေနဲ့ပယ်ယူပို့ဆောင်တာကိုအဓိကအသုံးပြုနေကြပါတယ်။ကုန်စည်ပို့ဆောင်ရေးလောကမှာဆိုရင်အရင်ကကားစီးရေနေပါတာကြောင့်ပုံမှန်ပြေးဆွဲခဲ့ရပေမဲ့လက်ရှိမှာကုန်တယ်တွေကိုယ်တိုင်ကုန်တင်ရင်တွေပိုင်ဆိုင်လာတဲ့အပြင်ကုမ္ပဏီတွေကပါအစီးရေများစွာနဲ့ဝင်ပြေးဆွဲတဲ့အခြေအနေတွေရှိလာပါတယ်။ဒါအပြင်73စီဇင်းတို့မြင့်တက်တာတွေ၊ကုန်တင်ရင်တန်မိုးကြီးမြင့်တာတွေ၊လမ်းတရားကြီးမြို့ဝင်ကြီးတွေများပြားတာတွေ၊ရင်မောင်းရှပါတာတွေ၊ကုန်စီအသွားပြန်မငြိမ်ရတာတွေကြောင့်ကုန်စီပို့ဆောင်ကဇင်းတို့နေမြင့်တက်ရတယ်လို့ကုန်တင်ရင်ပြည့်စွဲနေသူတွေကပြောပါတယ်။လက်ရှိမှာကုန်တင်ရင်ပြည့်စွဲသူတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့လည်းအကယ်ဒမီကုန်စီပို့ဆောင်ရေးလုပ်ငန်းပိုင်ရှင်ဦးအောင်မျိုးတက်ကခုလိုပြောပါတယ်။
ကားတွေကကျွန်တော်အခက်အခဲရှိတယ်ကားသွင်းဖို့အခက်အခဲရှိတယ်ကားတန်ဖိုးတွေကမြင့်လာတဲ့အပိုင်းတွေပါမယ်ဒါအနည်းငယ်ကားတွေကြောက်လို့လည်းကျွန်တော်ခြူကြတဲ့အပိုင်းတွေပါမယ်နောက်စီစီ73စီစီကကျွန်တော်မှမြင့်ပြီးသုံးနေရတယ်တကယ်တမ်း73စီစီနောက်တစ်ခါကျတော့ကျွန်တော်လမ်းကြီးတရားကြီးတွေကဖြေလျှော့ပေးတယ်လို့အကုန်လုံးဖြေလျှော့ထားတယ်ဖြေလျှော့ထားတဲ့အခါကျတော့ကျွန်တော်တက်တာလားနည်းနည်းပပပေါ့တကယ်တမ်းကျတော့ဒီလမ်းကြောင်းနိုင်ကျွန်တော်တို့ကကုန်စီပို့ဆောင်ရေးလမ်းကြောင်းကအတော်အပြန်ဆိုတာရှိတယ်အတော်မှတခါတည်းကအများကြီးအပြန်ညာကုန်မရှိဘူး။ဒါကြောင့်အပြန်ရကုန်တာအများကြီးအတော်ကကုန်မရှိဘူး။အဲ့တော့အဲ့ level နှစ်ခုညီမှကျွန်တော်ကအဆင်ပြေတာ။အဲ့လိုမျိုးပဲနဲ့ဒီဘက်ကထွက်မယ်ဥမာတရားထွက်မယ်တရားတင်ဖို့ရွယ်ကားအလိုတယ်အတင်းထွက်တယ်။ကိုယ်ကပြန်ဆင်းနေရမရှိရင်ကျွန်တော်ကဒီဘက်ကတန်တာတက်လာပါ။အဲ့ဟိုဘက်ကများမယ်ဆိုရင်ဟိုဘက်ကတန်တာကတက်လာမယ်။သဘောတရားဒီသဘောတရားနဲ့တော့တက်ဆိုင်တယ်
တေယူပို့ဆောင်ရေးစရိတ်တွေမြင့်တက်တာမို့ကုန်စည်နှုန်းတွေပါလိုက်တက်ရတယ်လို့ကုန်တယ်တွေကပြောပေမဲ့လည်းကုန်တင်ရင်ပြည့်စွဲသူတွေအနေနဲ့လက်ရှိမှာတော့တွက်ချေကြိုင်အောင်ပြည့်စွဲနေရတယ်လို့ပြောကြပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့လည်းဦးအောင်မျိုးတက်ကခုလိုဆက်ပြောပါသေးတယ်
။ခုနကပြောတော့ကုန်စည်နှုန်းတက်တယ်ဆိုတော့ကုန်စည်နှုန်းတက်တယ်ဒါပေမဲ့ကာသမာကုန်စည်ပို့ဆောင်ရေးလုပ်တဲ့ကာသမာကိုမေ့ကြည့်တာကြိုက်လားဆိုတော့မကြိုက်ဘူး။အဲ့ဒီမှာလူတွေကနားလည်မှုလွဲတာက
တန်လာကတက်လို့ပုံစင်းလုံးတက်တယ်တန်လာကတက်လို့ကုံစင်းလုံးတက်တယ်ဒါကကျွန်တော်တို့ကဟိုငကူလေးကဟိုရှင်းနေကြပါတော့တက်လာတဲ့တန်လာကကပါပါပဲဒါမြဲကျွန်တော်ကုံစင်းလုံးတက်သွားတာအများကြီးပဲ2018ခုနှစ်အတွင်းတော့ကမြန်မာထိုင်းနယ်စပ်မြို့ဖြစ်တဲ့ရောက်ရီမြို့မှာရေကြီးရေရှမ်းလာပြီးဖြစ်ခဲ့တာကြောင့်နှစ်ပတ်လောက်ကြာအောင်လမ်းပိတ်သွားခဲ့ပြီးအဝေးပြေးကုံစင်းပို့ဆောင်ရေးလုပ်ငန်းလုပ် ကျွန်တော်တို့ရဲ့အခြေအနေပဲရှိနေတယ်ဆိုပေမဲ့မိုးရာသီဝင်လာပြီဆိုရင်ကုန်စည်စည်းစိမ်မှုတွေနှိမ့်ကွေးသွားတတ်တာမို့တန်စာကတွေလည်းအနည်းငယ်ကြောင်းလေးဖြစ်တတ်ပါတယ်ကုန်စည်နှုန်းတွေမြင့်တက်ရတာကတန်စာကတွေတက်တာကြောင့်မဟုတ်ပဲကုန်စည်နှုန်းကစားတာတွေနဲ့တခြားအခြေအနေကြောင့်မို့သာကုန်စည်နှုန်းတက်ရတာလို့မြန်မာနိုင်ငံဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များတင်လာရက
ดีเวลวานะจองลัวเอสโพเกษาดีดิโลบ่เนาะดิไอ้ဥစ္စာดิจองดิเนาะซีกะตาเนี่ยเต็นสาดิบ่เนาะไอ้จองตัวกูดิหัวซีตะเดซีจาเลยตัวถ้าตัวเนี่ยตบาวะตัวเนี่ยโลกะเนี่ยตบาวะอุโลเนี่ยทรานสโฟร์เนี่ยไม่ใส่อุโลตัวโลสันเตยตาจีได้เฉยมาอุโลทรานสโฟร์เกษาดาเวลามาไม่ใช่อะกูตัวโลสันเตยจาเฉยมาอุโลทรานสโฟร์เกษาดีเซโนมั้ย
ဘုရားမှာကျောင်းပေါ်သေးတော့လားသူတို့ရောင်းမဲ့တအားကောင်းလာလို့ဟုတ်လားဘုလိုကားနဲလာတယ်ဆိုရင်ကျွန်တော်တို့ကြက်ကြက်ကမြက်လာဟုတ်လားအာကောမရှိဘူးကားတွေကပုံလာရင်ကျွန်တော်တို့ကြက်ကြက်ကကြတော့ဒါတဘာဝလက်ရှိမှာလဲတန်စာကတွေကပုံမှန်အတိုင်းပဲဖြစ်ပြီးခုထက်ရော့သွားရင်လဲကုန်တင်ရည်တွေပြေးဆွဲနိုင်တော့မှာမဟုတ်ဘူးလို့ဥက္ကုကိုနိုင်ကစက်ပြောပါသေးတယ်တန်စာကတော့ဟိုကအဟို လိုခေါ်မဲ့ဆိုတော့ဒီပုံမှန်မဲ့ပေါ့ဒီဝါရလာတန်တာကရန်ကုန်မှာတောင်းတောင်းလို့ရှိရင်အခုငါးတောင်းခွဲလောက်ပဲရှိတော့เนาะတန်တာကတော့ပုံမှန်ပဲအပြောင်းလဲရသိမ့်မရှိဘာလို့ကုန်ဒီကွက်ရှိမှုနဲ့ဒီဟိုလက်ရှိပြေးဆွဲတဲ့ဥစ္စာတွေကเนาะသိတဲ့တန်တာကကြပါတယ်ကားတွေကမှပြေးဆွဲနိုင်တော့ရက်သားမှာတော့ဟိုရင်းပိုင်းရှင်းမှာလဲကြိုက်လားမကြိုက်ဘူးရင်းပိုင်းရှင်းမှာလဲ ဟိုမချုံးတော့တမယ်ပဲတွားတဲ့ပြေးဆွဲနေရတယ်ပေါ့နော်အဲ့တော့ဒီကာလမှာတော့ရင်ပိုင်ရှင်တဲ့အခက်ခဲနေပဲဟိုနေပို့ဆောင်ရင်လောကတဲ့ဒါတွေနဲ့အခက်ခဲနေပဲရင်မောင်းရင်နောက်လိုက်တယ်မှာလည်းအခက်ခဲနေပဲအားလုံးကတော့တကယ်ကိုအကြက်ဒီအခက်ခဲနေပေါ့နော်ဒါရင်ဆိုင်နေရတဲ့ကာလပဲကုန်တင်ရည်တွေအနေနဲ့စားတောက်ကုန်အဝိအထည်စောက်လုပ်ရေးပစ္စည်းလျှက်စစ်ပစ္စည်းစက်သုံးစီစက်ရံနေရ
ကျွန်တော်ပိုင်ထပ်ပါမြန်မာကတင်အေဂျင်စီကနေပြီးရေကိုပို့လိုက်တာပါ
မြန်မာတခွင့်အစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အေရှာဆက် 17နဲ့မီယာဆက် 3တို့ကနေကျွန်လာ၃ရက်နေ့ကနေစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စာလုံးပေါင်းတွေကတော့
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိတိုင်းဒိုမီတာ32.4ဇယ်46အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ကနေ89အထိအစီအစဉ်ကိုတော့တိုင်းဒို 19.25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့တိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ 190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီ ီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းလိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ကျွန်းလ15ရက်စနေနေ့ညဖက်9နာရီနဲ့10နာရီအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925နဲ့30နှစ်အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တရိုက်လေးလိုင်းအလဲပါထုတ်လုပ်သူမဆုမွန်းတဲ့သူကိုအောင်လင်းဦးတို့စီစဉ်တင်ဆက်ထားတဲ့တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်နိုင်ကြပါပါရှင
်။မင်္ဂလာခင်ဗျာ။ဒီနေ့တရိုက်လေးလိုင်းစီစဉ်မှာတော့မြမသာတင်ယုံညွန့်နဲ့ကဒီမဲခွေရဲ့လက်ဆောင်ကပြားနဲ့ပတ်သက်လို့ပြောစရာဖြစ်ခဲ့ရတဲ့အခြေအနေနဲ့ဒီအများပြည်ဆိုင်ရာမူဝါဒတွေကိုဘယ်လိုပုံစံအနေနဲ့ဆုံးဖြတ်နေတယ်လဲဆိုတဲ့အပေါ်မှာမေကွန်းထုတ်ချက်ဖြစ်ခဲ့တာတွေကိုဆွေးနွေးတော့မှာပါ။ဒီအတ္တမရမြန်မာသာတင်ယုံညွန့်နဲ့နဲ့မှာပါတဲ့မဲခွေရဲ့လက်ဆောင်ကပြားကိုဒီကျမ်းမာရေးရှုထောင့်ရေးမတင့်တော်ဘူးဆိုပြီးဖြုတ်လိုက်တဲ့အကြောင်းသတင်းတွေထွက်ပြီးတဲ့နောက်မှာပဲဒီဝေဖန်တဲ့အနေနဲ့တော်တော်ကြာကြာလောက်ဖတ်ပါတယ်။ဒါမှမဟုတ်ဒီဆန်တင်ယုံညွန့်နဲ့မှာပြန်ထည့်မယ်ဆိုပြီးပညာရေးဝန်ကြီးဌာနကတော့နောက်ပိုင်းမှာကြေညာပါတယ်။ဆိုတော့ဒီပညာရေးကဏ္ဍအပါဝင်မြန်မာနိုင်ငံမှာဒီအရေးကြီးတဲ့ဒီမူဝါဒရေးရာကိစ္စတွေကိုဘယ်သူတွေကဘယ်လိုပုံစံနေနဲ့စဉ်းစားဆုံးဖြတ်နေကြလဲဒီလူပုဂ္ဂိုလ်တူတူယောက်ချင်းစီရဲ့သဘောထားမြင်တွေကလွှမ်းမိုးနေသလားဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။ဟိုပင်နိုင်ဆွေးနွေးဖို့အတွက်ကိုဒီပညာရေးလောကနောက်ဒီဒီသင်္ဆာလောကပုဂ္ဂိုလ်နှုတ်ဖိတ်ကြားထားပါတယ်။တူဦးကတော့ကျွန်တော်တို့မန္တလေးရနာဘုံတက္ကသိုလ်ဆရာများတမကဟုတ်တာဥတ္တရဖြစ်ပါတယ်။နောက်တူဦးကတော့သင်္ဆာဆရာဦးစီရဲ့သူပါ။ဆိုတော့ကျွန်တော်အရင်ဆုံးအနေနဲ့ကတော့ဒီပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုအချင်းချင်းသုံးသက်ချက်အနေနဲ့ဒီကြမှာလေအခုဒီမဲခွေဒီလက်ဆောင်ကပြားကိုတော့ဟိုကျမ်းမာရေးရှုထောင့်ရမတင့်တော်ဘူးဆိုပြီးအစောကြီးမှာဖြုတ်လိုက်တာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးတုတ္တဒီဆုံးဖြတ်ချက်ကအမှန်ကန်တဲ့ဆုံးဖြတ်ချက်တခုဟုတ်မဟုတ်ဘလို့အမြင်ရှိလဲခင်ဗျာ
။အဲ့တော့နံပါတ်1ပေါ့နော်ဒီကအစောကဟိုနံပါတ်1ပါဆက်ရဆိုဝန်ကြီးဌာနနေရောမဲခွေရဲ့ကပြားကိုအထက်မှလာမှာပြန်ဆန်းတာလေအဲ့တော့ဖြုတ်တာဘာကြောင့်ဖြုတ်လဲကျမ်းမာရေးရှုထောင့်ပါကျမ်းမာရေးဌာနနဲ့ဒိုင်းရီရုပ်သက်ပြောနေပြီးတော့ဒီနိုင်ငံဝင်ဌာနတော်ဒီကြေရမခဲ့ဘူးဆိုပြီးပြောတယ်။အဲ့နဲ့ဒီနိုင်ငံဝင်ကြီးကလည်းကြောက်ဖြုတ်တယ်။ဒါကျွန်တော်ကနေဝင်ကြည့်ရအောင်။အဲ့ဒါကျမ်းမာရေးဝင်ဌာနတော်ဒါကကျမ်းမာရေးကကျွန်တော်ဖြုတ်တယ်ဆိုတာဟုတ်ပြီ။အခုဘယ်လောက်ရှိကျွန်တော်တက်ချွေးနေတဲ့ပြည်ပေါ်နော်။အဲ့တော့ဒီလူ awareness တော့ကျွန်တော်ဒီအနေနဲ့ပြီးတော့ဒါမျိုးတွေမလုပ်ခွင့်နဲ့ကျွန်တော်ပြည်နိုင်ငံဝင်ဌာနမှာအထူးသဖြင့်ဥဝါဒကိုတစ်ခုချပြီးတော့ဒီတုံးလေးနဲ့ပြောပါမယ်နော်။ဒီနေ့တခုပြီးတခုကြောင်းအဲ့တော့ဒီဒီဒီတော့မှအဒီဒီရဲ့ဒီဘန်ဘာညာဆက်မကြောင်းတာဝန်ကြီးဌာနအနေနဲ့မဖြစ်တဲ့အခြေအနေပေါ့နော်ဥပမာဒီကြမြာကျွန်တော်လည်းတင်တယ်အဲ့တော့သူကဘာလို့လဲဆိုတော့မေတ္တာပေါ်သတ္တဝါဒီသတ္တဝါကိုပေါ်ပြရအဲ့ဒါမျိုးကြည့်တယ်နဲ့ပေါ်ရည်ပြီးတော့ဒီစိတ်ကြရားကြီးချုပ်တဲ့နယ်ဆိုတော့သူတယောက်ရဲ့အကြံနဲ့လုပ်တယ်ဆိုတော့ဒါအင်ဂျန်မှာစိတ်ရဆရာတော်ပေါ့နော်ဒီနေ့ဒီဌာနရဲ့ဒီကမူဝါဒပြကြတဲ့မူဝါဒမရှိဒီကတိကျတဲ့မူဝါဒဖြစ်တယ်ကျွန်တော်တို့ဟိုဘောနော် NFT ပေါ့နော်အဲ့တော့ဒီ NFT account ဆက်ဖို့ရင်ဒီပြဿနာဖြစ်လာမှာမဟုတ်ဘူးကျွန်တော်တို့အဲ့ဒါကတော့ဒီလိုစိတ်မကောင်းစရာဖြစ်တယ်ပေါ့နော်အခုဒီနိုင်ငံကြီးကလာပြန်ပြီးဝေဖန်တယ်ကျတော့မှတက်တမရံပါဆယ်တန်းမှပြန်ဖြစ်မယ်ဆိုပြီးပြောတယ်ဒါကြီးကဟိုဘောနော်ဒီဌာနအဲ့အတွက်လုံးဝပုံမှန်တူမကောင်းဘူးဟုတ်တယ်ဟုတ်တယ်
โอเคเสียอู้สีตูอเมียวครับอกูดีกระเปียอซ้อยมาတော့ဖြုတ်မယ်ဆိုပြီးဖြစ်တယ်နောက်ကြတော့ဒီဆဲတင်ယွန်းညွန်းနဲ့မှပြန်ထည့်မယ်ဆိုပြီးဖြစ်ပါတယ်ဆိုတော့ဒီလို့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့ဒီเสียอู้ตูတို့ကတော့ဒါဟိုပြောမယ်ဆိုတော့ consistent မဖြစ်ဘူးပေါ့เนาะရှင်းအောင်မညီတဲ့သဘောမျိုးတွေတွေ့ရဆိုเสียอู้ตูတို့ကတော့သူ့အမြင်ကိုဆွေးနွေးဆောင်ပါတယ်เสียอู้สีตูอเมียวครับဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဘယ်လိုသဘောထားရှိလဲ
မတူတော့အခုကတော့ဝေရှိဝေရှိပဲပြောမှာပေါ့เนาะဟိုအခုပြုတ်လိုက်ပြီးခဏနေကြတော့ပြန်ထည့်လိုက်ဆိုတဲ့အခါကျတော့ဟိုလူတွေဝိုင်းပြောမှလုတ်တဲ့ဟာမျိုးဖြစ်နေတယ်။ဒါပေမဲ့အဲ့လူတွေဝိုင်းပြောလို့လုတ်တယ်ဆိုတာလည်းကျွန်တော်တို့ကကျေးဇူးတော်တင်တာပေါ့လေ။ဆိုတော့ဒီမှာတွေ့တွေ့လိုက်တာတော့ဟိုဥစောတေးပြောတဲ့စကားရောဒီဆရာမောင်ခင်မင်းတနုပြူတို့ဘာလို့ပြောတဲ့ဟာတွေရောကြည့်လိုက်တဲ့အခါကျတော့သူကဟိုကျမ်းမာရေးဟိုရှုထောင့်ကနေပြီးဖြုတ်လိုက်တယ်ပေါ့လေ။ကျမ်းမာရေးရှုထောင့်ဖြုတ်တယ်ဆိုရင်လည်းတကယ်တမ်းကျမ်းမာရေးကိုဒီစာကထိခိုက်သလားပေါ့လေ။ဒီလူရဲ့ဒီလူငယ်ရဲ့ကျမ်းမာရေးအကျင့်တွေပေါ့လေ။အဲ့အရာတွေကပြည့်စည်လားအဲ့အရာမျိုးသူတည်သနာလောက်ထားတဲ့အချက်တွေပေါ်တော့အခြေခံတာမဟုတ်ဘူးပေါ့လေအဲ့တော့ evidence based policy making ပေါ့လေဒီဆက်လက်ပေါ်အခြေခံပြီးမူဝါဒချမှတ်တဲ့ဟာဒါမျိုးတော့မဟုတ်ဘူးပေါ့နော်နောက်တစ်ခုကတော့မူဝါဒချမှတ်တယ်ဆိုရင်ဒီ stakeholder လို့ခေါ်တဲ့ဟိုသက်ဆိုင်တဲ့လူတွေပေါ့လေဒီ
ยี่ห้อปกุยบ่เนาะปาวินปัดแต่เนี่ยปกุยปาวุลุเลยไอ้ห่าจ้ะรอเลยญาติพี่น้องมาปาเนี่ยอภ่มาปาได้เสียนี่ไม่ติดเว้ยเนี่ยเผ็ดไปไล่เลยสรุปแล้วคุณรู้ดาเสี่ยหมองขึ้นเนี่ยนุถือว่าเจอล่ะจ้าไล่อ่ะเลยสรุปไอ้รอตัดไตเนี่ยดีอยู่แล้วไปเนี่ยน้าก็ไม่เข้าหูบ่เนาะไอ้ห่าจ้ะรอเจอว่าเนี่ยน้าก็กังวลเนี่ยเฉยๆไม่เข้าหูบ่นี่ไอ้รอบาก็กังวลเลยสรุปดีเมกุยขึ้นไล่ได้ขาจ้ะรอคุณรู้
ဟိုပါတယ်ဒီဟိုဆရာဦးစီရဲ့သူရှင်ဟိုထောက်ပြတယ်လို့ဒီမဲခွေးကပြားနဲ့ပတ်သက်လို့ဒီတမနာရုံးပြောဝင်ရဒီဥစော်ထေးကဟိုသတင်းစာရှင်းလင်းပွဲမှာမိကုန်းကိုဖြေရောမှာပဲလူတွေပို့သိသွားတာပေါ့နော်ဆိုတော့စောဝိုင်းမှာတော့လူရဲ့သိအောင်မသိဆိုတော့ဒီနေရာမှာလည်းဒီလူပုဂ္ဂိုလ်တူတယောက်ကအကြံပြုတာစရဲဆိုပြီးဥစော်ထေးလည်းပြောသွားပါတယ်အသေးစိတ်ကတော့တိတ်ဟိုအများကြီးသူဟိုလေရှင်းမပြရမသ တယောက်သဘောထားအမြင်နေနဲ့ပဲဆုံးဖြတ်နေသလားအခုဆရာဦးသူကတော့လက်လမ်းမြည်တော့ဆိုပညာရေးကဏ္ဍမှာဘယ်လိုပုံစံနေနဲ့ဆုံးဖြတ်ပြီးတော့ချမှတ်နေကြလဲ
အဲ့ရဘောပညာရေးကဏ္ဍမှာလည်းအဲ့ဒါပဲကျွန်တော်တို့ကဘဝရရှိပြီးတာကျွန်တော်တို့2016မှာဒီမှာမှပညာထားပြီးတော့ NUST ပေါ့နော်မြန်မာနိုင်ငံမြန်မာပြည်ဥပပညာရေးဘဝရမဟာဗျူဟာစီမံကိန်း2016-17အကောင့်ထဲပေါ်မှာအဲ့ဒီမှာအသေးစိတ်လုပ်ရမယ်အဲ့ဒီပါလေအခြေခြေခံကဏ္ဍပြင်းပြညာကဏ္ဍဒီခက်ကြီးတမှုပညာဦးကြီးကဏ္ဍဒီကဏ္ဍတွေနဲ့နောက်ပြီးတော့အဲ့မှာဆက်ပြီးဖွဲ့သွားမယ်ကျွန်တော်တို့ဒီနန်းကော်မတီတွေဘူဒာမူဝါဒပညာရေးမူဝါဒကော်မရှင်အဲ့ဒီတော့မှဒါရင်းကိုမဖွဲ့ရဲနဲ့သူကသူ့လုံးစင်တာတစ်ခုတည်းဟုတ်ပဲတမှုပြောက်ဆက်လုပ်ကြတယ်ဒီကြေတနာဖြစ်တာအဲ့တော့အတော်ကပြောလို့လို့ကျွန်တော်တို့ညာတင်ရုံးနန်းကော်မတီကထားတင်တဲ့လည်းမတူဘူးကွာဝန်ကြီးကဆုံးဖြတ်ကြမယ်ဝန်ကြီးဌာနတော့ဟုတ်ပြီဒီကြလို့ရမှာကျွန်တော်တို့နံပါတ်1လို့ရမှာဒီလူမျိုးတန်းရေးဆွေးရေးကော်မတီကနေဒီဘာသာရဲ့ဒီနေ့ကဒီပုဂ္ဂိုလ်တွေပြည်ပြားစနေနဲ့တိုင်ပြီးဆွေးနွေးရမယ်အစောကပြောတယ်ဒီပေါ်ကျွန်တော်ရင်းမြင့်ကြောက်ကပြောတယ်ဒါတော့ဒီကျွန်မရရှိတော့ပုံပြီးတော့တင်ပြရတဲ့အဟုတ်ဒီရဒီဖုန်းဖက်လိုက်တယ်ဆိုတော့အဲ့တော့ဒီလူကဝင်းကြီးမှာတိတုံးတယောက်ဆွေးရတဲ့ဘောရဲ့စိတ်ဆန္ဒကိုဥထောင်ပြီးလုပ်ရတဲ့ဒီလိုမျိုးအပားတွေဖြစ်လာတာပေါ့နော်အဲ့တော့ကျွန်တော်မြန်မာပြည်နိုင်ငံမှာတော့အလားအလာစိတ်မကောင်းဘူး။တုံးနေတယ်မှာ။တာဝတိရတာပေါ့။ဘူဝါဒတွေကိုလည်းဒီလိုမျိုးမရှိဘူး။ဒီမှာကျွန်တော်တို့ဒီကနေ့ဖြစ်တဲ့တော့ကြာခုကြည့်ရတဲ့ဆက်နေမရှိဘူးပြောရဲရှိနေကြတယ်။စားထွက်ပြီးကျွန်တော်ပြည်နိုင်ငံမှာ6ပြည်နဲ့မနေဘူး။ကျွန်တော်ဘုံဖက်ခွက်ထွက်လိုက်တင်းနဲ့ထုံးလိုက်ပြန်တင်းနဲ့အဲ့လိုမျိုးဖြစ်တာဆိုတော့အဲမဲခုတစ်ခုရဲမှာမဟုတ်ဘူး။ရှိမှလည်းမရှိဘူး။အဲ့တော့ဒါကိုကျွန်တော်တို့ဒီလိုမျိုးဘူဝါဒဆောင်ဘယ်လိုလုပ်မလဲ။ဒါကိုတော်တော်အထင်ကြောင်းရမယ်။အဲ့အစီအစဉ်ကိုမှရှိတဲ့အကြီးကြီးတွေကိုပြောရမှာပေါ့နော်အဲ့ဒါမှသာသိနေမှာပါခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီရီသူရီဒါတော့အခုဆရာဦးတုတာတော့ဒါသူအကျွမ်းတဝင်ရှိတဲ့ပညာရေးကဏ္ဍမှာဖြစ်နေတဲ့ကိစ္စတွေသူကထောက်ပြသွားတာပေါ့နော်ဆိုတော့ကျွန်တော်ဒီတခြားလက်ရှိဒီမြန်မာနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့တခြားကိစ္စတွေမှာရောဒီလိုမျိုးတူတူယောက်ကသဘောထားအမြင်မျိုးတွေနဲ့ဆုံးဖြတ်နေတဲ့အလေးထားတွေကဘလောက်များချက်ချက်ပြန့်ပြန့်ဖြစ်နေလဲဆရာဦးစီရီ
ရတော့ခုဒီအမှုကတော့ဒါကျွန်တော်တို့ဒီလိုဖြစ်လိုက်တာအကောင်းတော့တာပေါ့အဲ့တော့ကျွန်တော်မြင်ရတော့ဟိုဒီအမှုကတော့ဟိုရေခဲတောင်ဟိုဒီရေထဲမှာမျောနေတဲ့ဒီရေခဲတောင်ရဲ့အဆုံးပေါ့လေဆိုတော့အဆုံးအဖိတ်လေးကနည်းနည်းလေးပဲရှိနေပြီခုအောက်ထဲမှာရေခဲတောင်ရဲ့ဒုနဲ့ရှိနေတာပေါ့အဲ့တော့ဒီအမှုတစ်ခုဖြစ်တယ်ဆိုရင်ဒါမျိုးမှုတွေကဒါနယ်တယ်ဆုံးမှာဖြစ်နေမှာပဲဒါအကြေကြာပဲပေါ့လေပြီးတော့ပြည်သူရဲ့အကြောက်ရဲ့ဒီကဒီမြမရင်ကျင်းမှုပေါ့လေနိုင်ငံချက်စိတ်ပါညာဖန်တီးပေးရတဲ့ဒီကလေးတွေလူငယ်တွေမြေတော်မြောက်တွေရတဲ့နေရာမှာဖြစ်တဲ့မူဝါဒဖြစ်တဲ့အတွက်ဒီလိုနေရာမျိုးမှာဖြစ်ပြီဆိုရင်တော့ကျန်တဲ့နေရာတွေမှာတောက်လျှောက်မှားနေမယ်ဆိုတော့ကျွန်တော်တို့ဒီစလို့ရတယ်ပေါ့လေအဲကျွန်တော်ပြောချင်တာကတော့ဒီမှာအခုပြန်ပြီးတော့ဟိုတူးတယောက်ကပြောလို့ဒါကိုလှုပ်လိုက်တယ်အဲလှုပ်လိုက်တဲ့အခါကျတော့ဒါကတောက်လျှောက်ဒီလိုမျိုးရွေးပါတယ်ဆိုရင်စနစ်ကမခိုင်းလို့ဖြစ်ရတာပေါ့လေတကယ်တော့စနစ်ကဟိုအဲ့ဒီလိုကတော့သူ့ရဲ့ဒီကျမ်းမာရေးရှိတော်ကနေဒီကပြောလိုက်တာပဲဒါပေမဲ့အဲ့ဒါကိုအဓိကလုပ်တဲ့လူတွေကအကောင့်ထဲပေါ်တဲ့လူတွေကမူဝါဒချမှတ်အကောင့်ထဲပေါ်တဲ့လူတွေပေါ့နော်သူတို့ကအဲ့ဒီလူအတုံးခံလို့မရဘူးနော်ဟိုအဒီဘက်ကတုံးတယ်ကိုကဟိုမှန်နေချင်းရင်လုပ်ပေးလိုက်ပေါ့နော်မမှန်ဘူးချင်းရင်ကိုဘက်ကတောင့်ခံထားဖို့လိုတယ်ပေါ့နော်ဆိုတဲ့အခါကျတော့ဟိုစနစ်တစ်ခုရဲ့အသေးချာတော့စောက်ထားဖို့လိုတယ်တခြားနယ်ပယ်တွေမှာလည်းကျွန်တော်အမြင်တော့အများကြီးစောက်အောင်ပဲပေါ့နော်အဲ့တော့ဘာလို့ဖွင့်ထားရမှာလဲဆိုတော့မီဒီယာပေါ့လေခုကတော့ဒါမျိုးကြီးတိကျရတာမီဒီယာပွင့်လင်းလာလို့ပြောရေးဆိုခွင့်ကျွန်တော်တို့ရှိလာလို့ personal education ရှိလာတဲ့ခါကျတော့ဒီကနေပြီးတော့မှသူရဇိုင်းလူခံကြတဲ့ခါကျတော့မှတမရယုံပါညာရောက်ပြီးတဲ့ခါကျတော့မိရကတောင်းပြန်ပြန်လန်သွားပြီးတော့ရှစ်တန်းကနေ10တန်းကို
ဒီဟာလေးတပတ်ကိုကျွန်တော်တို့ကတနည်းကိုပြင်နေတဲ့အချိန်တွေမှာကောင်းကောင်းတော့ဖွင့်ထားလို့ရတယ်ဗောနော်ကျွန်တော်ကတော့ဖီးဒမ်ရဲ့
ကျေရာကြမောရချမ်းမရနေရာမှာတော့အမျိုးသားတင်ငယ်ရေးကော်မရှင်ရှိတယ်အဲ့ဒီကော်မရှင်ကဝန်ကြီးရဲ့အထက်မှာရှိတယ်ဒါပေမဲ့မူဝါဒကြီးချမ်းမှတ်နေဆိုရင်တော့အဲ့ဒီကော်မရှင်ကပဲအဓိကတာဝန်ယူရမှာဖြစ်တယ်ဝန်ကြီးဆိုတာကြီးကျယ်အုပ်ချုပ်တာအောက်ကောင်ချက်ပေါ်လာပဲဖြစ်ရမှာဖြစ်တယ်ဒါတော့ကျွန်တော်ဝန်ကြီးကလည်းပဲဟိုအားမရဘူးပေါ့နော်အဲ့တော့အမျိုးသားတင်ငယ်ရေးကော်မရှင်
ကမခမှုအလေးစင်းကတော့ထင်သွားတော့သူတို့တည်ရင်တောင်မှလူကြီးရပြောပြီဆိုရင်တော့မငြင်းရဘူးသူတို့ပူကောင်းတဲ့ဥစ္စာတည်ရင်တောင်မှပူကောင်းတယ်လို့မပြောရဲတဲ့အချင်းကရှိနေတော့ဟိုဒီလူကြီးတွေထိတ်တိုင်းကတော့အပြောင်းအလဲဆိုတဲ့ဥစ္စာကိုလည်းမလုပ်ရဘူးဘာနဲ့တူကလေးဆိုရင်တော့ထောင်းအိမ်ထဲမှာအကြိုက်ထက်ထားတဲ့ဟိုကြက်ကလေးလိုပဲသူတို့အပြင်ထွက်တဲ့အနေထားရှိတယ်မထွက်တတ်ပဲနဲ့ဟိုဗါတ
ကျွန်တော်ဆွေးနွေးရကျေးဇူးပါဆိုတော့ဒီကိုယ်စိုင်းပွေကိုထောက်ပြထားတဲ့အချက်တစ်ခုပဲကျွန်တော်ဒီပြည်နယ်ဆွေးနွေးမယ့်ပုံကိုယ်တွေကိုဆွေးနွေးစေချင်ပါတယ်သူပြောထားတဲ့အထဲမှာတစ်ချက်ကတော့ဒီကျွန်တော်စီမှာဒီ top down ပေါ်တော့ပေါ်ကနေအောက်ကိုပဲသွားတဲ့စနစ်မျိုးတွေပြန်လည်ဆွေးနွေးမှုတွေအားနည်းနေရာတွေကရောပြင်ရဆင်ရမယ့်နေရာမှာအဓိကအရေးကြီးတဲ့အပိုင်းဖြစ်နေလားဆရာဦးတို့က
ဟုတ်ကဲ့ခင်ဗျာဟုတ်ပါတယ်ဒါကျွန်တော်တို့အရင်ကကျွန်တော်တို့ကပေါ့နော်ခောက်ယူကြည့်ခဲ့တာဒါကြီးဝင်ကြည့်နေတယ်ဒီတိုင်းတော့လေဒီနယ်ကွေပြဿနာဖြစ်လာတာပေါ့နော်အဲ့တော့ကျွန်တော်တို့အမှန်မှာဆောရော top down ကနေရောဘတ်တန်အပ်တော့ပါပေါ့နော်ဟုတ်ကဲ့ဗျာပေါ့အမြန်နဲ့ရှင်းပြခဲ့တာဒီရှိရမယ်ပြီးတော့ပြောနိုင်ရှင်နိုင်မှရှိရမယ်အဲ့တော့ဥပမာကျွန်တော်တို့ဒီကြေးပေါ့နော်ဝင်ကြီးရဲ့အတန်တန်နဲ့ဦးနာမထောင်နဲ့ရှင်းမှလည်းဝိုင်းဝန်းပြီးတော့ရှင်းနေဒီပြဿနာမရှိဘူး အဲ့တော့ဟိုအောက်အခြားကနေရောအခုကိုအမေကြီးရဲ့စနစ်နဲ့ပါတယ်။ဒီညကြီးမှာဒီလိုလိုမျိုးကျွန်တော်တို့အသေးစားစနစ်တကျစနစ်ရမယ်။ညာရှင်ကြီးနဲ့တိုင်ရမယ်။ဆုံးသွားဖို့ပြောတယ်လို့ကိုညကြီးမွာရကော်မရှင်ကြီးကမွာရချာ။အဲ့မွာရကော်မရှင်ရဲ့အောက်မှာကျွန်တော်တို့ကဒီပြည်ဦးညွန်းနှံကော်မတီ၊ပြည်ဦးညွန်းနှံကော်မတီကဘာရီဘာရီတင်ရပါဘာရီဘာရီတော့မှာတော့။အခုကအဲ့ပြည်တနာပါတော့ဒီပြည်ဦးညွန်း ตัวดีลูกเชิดว่าละไอ้ตัวฉะนั้นรู้ไอ้เรื่องจะดูดูนะเราดูได้ที่ไหนมหาวิทยาลัยมันเองเราเข้าเข้าไหมส่วนใหญ่ที่ฉะนั้นเนี่ยไทยเราไม่มีปอดออกมาเนาะดีเจตนาดีเลยชาวชาวิทยาเชิดว่าในนั้นวันนี้มันจะเป็นเนาะดีเจตนาดีเลยเพราะว่าจะเนาะชิมาเจอกันเลยทีเดียวที่จะคุยได้คุยจะคุยได้หมดชาวคุยเราชิมีที่จะมีงานเนี่ยบัตรเดียร์มา
ว่าบอกสารีทวดทวดมีเงี้ยนี่อะไรอากูที่ว่าบอกเนาะเชื่อใจกันดูมีเงี้ยนี่มาเที่ยวเนาะก็นั่นว่าดูคุยดูอดีตลาบีก่อนเนาะโอเคโอเคที่ว่าสุดสียาวุ้ยเหตุมีโอเคเนี่ยฉะนั้นที่มีอาภิสุนทรพัฒน์เดมัวร์ที่ชั้นเรียนเนี่ยมาฉะนั้นที่มีมานังเงี้ยมาโอ้ทักการนี่เอากูไปตัวเองปงจะมีว่ากูเชื่อที่เปล่าดีจีดูนี่แหละเดี๋ยวพี่นั่นส่วนนี้มุ่ยอะแต่อามาเก่าเนี่ยอยู่ละเลยเชื่อจีเนี่ย
ออนไลน์บอกเลยแต่ไม่รู้นี่เลยอ่ะดีพอที่มาเช่ามาเขียนบอกดีคอนเซอร์เทชันบอกดีไต้หวันบอกเลยไต้หวันเนี่ยจะเป็นอาชีพไหมโอ้แค่เจนนี่ลุยชีไหมบีเอ็นดีว่าเราจูงกันจะไม่ปกุยบอกเลยแต่มันจริงๆว่าเออไม่ลุยไปเลยวะเนาะอะไรกูแต่ตัวชาติเราไม่ทำอะไรกันจ้าเราคุกเข่าไปกันจ้าเรามาไหวเอาเรามาเดี๋ยวมันจะหลังเดี๋ยวคุกเข่าไปกันจ้าเราลูกก็มาลาวอีกเลยแต่ในกูเนี่ยดีปุ๋ยบอกเลยคอนเซอร์เทชันลูกทำอะไรสวยเนาะ ကျွန်တော်တို့ဒီမှာရှင်နေဝေဖန်တဲ့လူတွေဝိုင်းကြတဲ့ခါကျတော့ဆယ်ရက်မှကျွန်တော်တို့ပြန်ထည့်ပေးလိုက်တယ်ဆိုတော့ဒီကောင်ကလည်း border app လို့ပြောလို့ရတယ်အဲ့တော့ border app က ေရချပြီးတော့မှပေါ်လာတာဖြစ်တဲ့အခါကျတော့တော်တော်လေးဒုက္ခရောက်တာပေါ့နော်ဒါနဲ့လူမသိသူမသိနဲ့အတီးဖြစ်သွားတဲ့ဟာကြီးဘယ်လောက်ရှိမှန်းကျွန်တော်တို့ကမသိဘူးပေါ့အဲ့ကြကြတော့ကျွန်တော်ညီတော် concentration ကိုတိတိကျကျစနစ်ကျနဲ့ကျွန်တော်ကောင်းကောင်းလုပ်တယ်နဲ့ပြီးတဲ့အခါကျတော့ခုနလိုမျိုးပေါ့လေဒီဟိုဝင်းကြီးတပါတယ်ဒါမှမဟုတ်အဲ့လိုပေါ့လူကြီးတယောက်ကပြောလိုက်တဲ့အခါကျတော့ channel အဖွဲ့တွေကလည်းကြားထဲမှာအချက်ချင်းခံထားတာရှိနေတယ်သူတို့ကလည်းအလိုက်တပြီးနဲ့အရှိတ်ပြလိုက်တဲ့ဟာမျိုးပုံစံမျိုးဒီကိစ္စမှာတော့မြင်ရတာပေါ့နော်အဲ့လိုမျိုးလည်းမဖြစ်အောင်ပေါ့ဆိုတော့စနစ်တွေတော့တေချာတော့တိဆောက်ထားဖို့လိုပါတယ်ဒီပညာရေးကတော့ဌာနအကြီးဆုံးလည်းဖြစ်တယ်နောက်ပြီးတော့ခါကြတော့ဒီလူငယ်တွေလည်းပြင်ဆင်ပေးတဲ့နေရာဖြစ်တဲ့ခါကြတော့ဒါအင်မတန်ရည်ကြီးတယ်ပေါ့ဟိုတခြားဒီလိုမျိုးလူများစိတ်ဝင်စားရတယ်ပေါ့ဒါကတော့ပြင်ရုံးရဲ့မှာလည်းပါတဲ့ခါကျလူစိတ်ဝင်စားတော့တခြားလူစိတ်ဝင်စားရင်လည်းလူအများကြီးရဲ့ဘဝပေါ့လေနိုင်ငံရဲ့ကတ္တမောဆုံးဖြတ်နိုင်တဲ့ကိစ္စမျိုးတွေမှာဒီ check and balance တိတိကျကျကျွန်တော်ထားထားပြနေမြင်ပါတယ်ဟိုလွတ်တော်လို့ပါလို့ရှိတာမှန်တယ်ဒါပေမဲ့အစိုးရထဲမှာစိတ်တော်ပြင်ပြရမလို့ပဲနဲ့ချလိုက်တဲ့အသေးစိတ်တွေပေါ့လေ
ဟုတ်
ကဲ့အဲ့လိုမျိုးဟာကြီးကြတော့ကျွန်တော်မြင်တော့အန်ယူကြီးရထင်တယ်ကြဟုတ်ကဲ့ကျွန်တော်ကဒေတာ system စိုက်ထားဝင်လို့ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့တိုက်ရိုက်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလေးလိုင်းမှာရှိနေပါတယ်ဂျပန်နိုင်ငံကိုခင်အောင်ဖြစ်ပါတယ်ကိုခင်အောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားတယ်နော်
ဟုတ်ကဲ့ကြားပါတယ်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ထင်တော့လေမြန်မာပြည်ကအဲ့လိုပေါ့နော်ဒီစီမံခန့်ခွဲတဲ့လူတွေအနေနဲ့နိုင်ငံတကာရဲ့ပြောင်းလဲမှုတိုးတက်မှုအနေအထားတွေကိုလေ့လာဖို့လိုအပ်နေတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ဟိုတလောကပဲဟိုမြန်မာပြည်ကမိပြက်တာစင်ကာပူတော့မစိုးဘူးလို့ပြောသွားတာတို့ပါတို့ပေါ့နော်။ဒီလိုစီမံခန့်ခွဲတဲ့လူတွေကနိုင်ငံတကာတိုးတက်တဲ့အနေအထားတွေကိုလေ့လာထဲထဲဝင်လေ့လာဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့ဆိုတော့မြန်မာပြည်ထဲမှာပဲသူတို့အမြင်လေးနဲ့ကိုယ်တော်ကပဲဟလာအကြောင်းလွယ်အိတ်ကိုနိုင်ငံတကာမှာသုံးနေတဲ့ school bag လို့ခေါ်တဲ့အကြောင်းလွယ်အိတ်ကိုမြန်မာပြည်မှာကျမ်းမာရေးနဲ့မညီညွတ်တဲ့အတွက်ဟလာကလေးတွေပခုံးနှိမ့်စီတဲ့အတွက်မြန်မာပြည်ဖြစ်တဲ့လွယ်အိတ်ပဲလွယ်ရမယ်ဟလာနိုင်ငံတကာမှာသုံးနေတဲ့ school bag school bag ဆိုတာအခုကျွန်တော်အခုကျောင်းသားအမိခင်ကျောင်းသားဖခင်တူပါကျွန်တော်ဂျပန်မှာနေတဲ့အတွက်သူကလေးတွေပေါ့နော်မြန်မာပြည်မှာလို့ဟို radio ကမာရွတ်လို့အလွတ်ကျက်စာသင်စာအန်တာမျိုးဟာဂျပန်မှာကျွန်တော်တို့ဟုတ်တယ်မရှိဘူးမကြဘူးကျွန်တော်တက်လာနော
်ဟုတ်ကဲ့
ဒါမျိုးတွေပေါ့သူအမေစုဆိုလို့ရှိရင်ဟိုတလောကဒီမြန်မာပြည်အပြုပြင်ပညာရေးပြုပြင်ကြောင်းလဲမှုတွေကိုမိဘတွေကပါလိုက်ပါဆောင်ရွက်ပေးပါလို့အဲ့လိုမိတ္တရက်ခံရတဲ့အနေထားမျိုးတွေရှိတယ်ပေါ့နော်ဒါအမေစုတို့အခုကိုအောင်လွေတို့ဆိုလို့ရှိရင်ဘူရီရပိဋကတ်တွေဆိုလို့ဘူရီရအဖို့ဝင်နေဆိုလို့ရှိရင်ဒါနိုင်ငံတကာအတွေ့အကြုံတွေရှိတယ်ဒါဒီမြန်မာပြည်ကဒီလွဲနေတဲ့ကိစ္စတွေကိုဒါကိုအောင်နေလို့ဘူယိုအိတ်ကတ်ဟိုဘူယိုအိအဖွဲ့ဝင်နေနေအကောင်းကောင်းသိတယ်။ဒါကြောင့်မို့လို့မြန်မာပြည်ကဒီပြုရှင်ပြောင်းလဲမှုလုပ်တဲ့အခါမှာနိုင်ငံတကာရဲ့အောင်မြင်နေတဲ့အနေအထားတွေကိုပါဟိုပေါ့နော်လေ့လာပြီးတော့မြန်မာပြည်မှာပြုရှင်ပြောင်းလဲမှုတွေကိုလုပ်မယ်ဆိုလို့ရှိရင်နိုင်ငံတကာလည်းနိုင်ငံလည်းတိုးတက်မယ်။အဲ့တော့နိုင်ငံအတွက်လည်းအိုင်ဝန်ဝင်ချတိုးတက်ဖို့အတွက်အိုင်ဝန်ဝင်ချဖြစ်မယ်ဆိုတာလေးကိုကျွန်တော်ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email တွေ Facebook တွေကနေမှတ်ချက်တွေပေးတာတွေဆွေးနွေးရလည်းရှိနေပါတယ်ကျွန်တော်တို့အခုဒီမှာတိုက်ရိုက်ဆွေးနွေးနေ Facebook ပေါ်ကတယောက်ကတော့ဦးတူးဆိုတော့သူကတော့ကလေးတွေစိတ်လောက်ချင်းနေတယ်ကဗျာကြောင့်စာကြောင့်မဟုတ်တယ်သူတို့ပတ်ဝန်းကျင်ကြောင့်သာဖြစ်သေးတယ်တူးတယောက်ရဲ့အမြင်ကြောင့်ကဗျာကိုဖြုတ်ချင်းနေမတင့်တော့ပါဆိုရေးပါတယ်နောက်ကျွန်တော်တို့ဒီမှာ Facebook ကပဲမှတ်ချက်ပေးထားတယ်ရှိပါသေးတယ်မင်းချီဆိုတဲ့တယောက်ကတော့မြန်မာစာပညာရှင်တွေရှိရသားနဲ့မတိုင်မီမဲ့လောက်ကပြီးမှစကားဝိုင်းတွေဆွေးနွေးပွဲတွေလုပ်မနေပါနဲ့တော့ဗျာတဲ့မှနေပြင်ဖို့ဝင်လေတဲ့တလွဲမာနာပညာရှင်ဆိုသူတွေရှိတဲ့ဘေကန်နာမှာတိုးတက်မှာမဟုတ်ပါဘူးတဲ့ရှစ်တန်းမှာတင်တဲ့ဟာဆယ်တန်းပြောင်းနေတာလဲတိတ်မဟုတ်သေးပါဘူးတဲ့ဆယ်တန်းရောက်ရင်စေးလေးတောက်လဲရတယ်ဆိုသူလိုဖြစ်နေပါပြီတဲ့ခေါ်ရှူရဲ့ကလေးတွေဘာကဗျာမှမတင်ရပါဘူးတဲ့လမ်းမေးမှာပဲနေတာပါတဲ့နောက်တစ်ယောက်ကတော့အပြီးတယ်ဆိုရဲနာမည်နဲ့ပါသူကတော့ရှစ်တန်းကဖြုတ်လိုက်တာထောက်ခံပါတယ်ဒါပေမဲ့ဖြုတ်နည်းကြားတာတော့မကြိုက်ပါဘူးတဲ့ဒေါက်တာပြောတာကသူရေချာမသိရတာလဲပါပါတယ်ဆိုရေးပါတယ်နောက်တစ်ယောက်ကတော့ဘေဒါဆိုတဲ့အကောင့်ဖိုင်ရှင်မှာသူကတော့ခုမှဖြုတ်ရတာကလည်းခုမှမဟာပညာရှိကိုကြီးကပေါ်လာတာကိုတဲ့မွေးစေးတုံးရတယ်ဘဲကပြားကြောင့်လဲအရက်တောက်ကြတယ်ဘဲကပြားကြောင့်လဲဇိုင်းတာတွေဖြစ်စီရဲ့ဘဲကပြားကြောင့်လဲရှိကပြားတို့ရဲ့နှစ်သာရကိုကပြားအနေနဲ့မခံစားပဲပေါက်ကရတွေးပြီးတူးတယောက်ရဲ့ဆုံးဖြတ်တာတနင်္ဂနွေလုံးကိုကိုစားပြုရလားတဲ့မလုံတင်တာလုံနေကြဒါရင်နဲ့ပဲချိန်နေကုန်နေကြတယ်လူချင်းနဲ့အရွေးတစ်ခုကိုဘယ်ချိန်ရောက်မှလဲပညာရေးဝန်ထမ်းအားလုံးကပညာရေးဝန်ကြီးကိုပြောင်းလဲစေချင်တယ်ဘာလို့မပြောင်းလဲတာလဲဆိုပြီးသူကမေးခွန်းထုတ်ထားပါတယ်ဒီနောက်စာတချို့လည်းနားအောင်ဖတ်ပြပြပါဦး
ဟုတ်ကဲ့ပါရှင်ပထမအကောင်ကတော့သဒ္ဒနာဆိုတဲ့အကောင်မှာ အကယ်၍မေခွေရဲ့ကဗျာကြောင့်နဲ့ចောင်းသားလူငယ်တွေဆလိတ်ဆွဲသောမှာကြောက်လို့တင်ယုံညွန်းနှန်းကနေပယ်ဖြတ်ဖို့ပညာရေးဝန်ကြီးကပညာရှင်တွေဆရာဆရာမတွေနဲ့ဖွဲ့စည်းထားတဲ့အသင်းအဖွဲ့တွေအားလုံးနဲ့ဆွေးနွေးညှိနှိုင်းခဲ့မယ်ဆိုရင်နဲ့အခုလောက်ဝေဖန်ရှုံချခံရနိုင်ကြမှာရှိဘူးလို့ယူဆပါရတယ်။အခုတော့ရွေးချက်ကောင်းမယ်လို့ဆုံးဖြတ်ချက်ချပုံတွေကခေဟောင်းစနစ်ဆိုပုံစံ ပါတယ်နောက်တစ်ယောက်ကတော့ကိုပေါ့စားဆိုတဲ့အကောင့်ပါရှင်သူကတော့ကဗျာကရတမြောက်ပါတယ်ကောင်းလဲကောင်းပါတယ်ဒါပေမဲ့လူငယ်တွေအတူယူမနိုင်ပါလေဗျာလို့ရေးပါတယ်ကျန်တဲ့တယောက်ကတော့ကိုရွှေခဲဆိုတဲ့အကောင့်ပါရှင်သူကတော့ကဗျာကိုတင်ရတာရတကိုခန်းစားတတ်ဖို့ပဲလို့ဆိုချင်ပါတယ်တဲ့ကဗျာကဖော်ပြတဲ့အကြောင်းချင်းရာတွေကိုအတိကတိရှိလိုက်နာစေဖို့မဟုတ်ဘူးလို့ထင်ပါတယ်ကဗျာကပေးတဲ့ဘဟုတုတသင်ခန်းစာနဲ့တိုက်တွန်းနှိုးဆော်ချက်တွေကိုအထက်ထားရမယ့်ကဗျာမျိုးကတော့နိုင်ရည်နဲ့နွယ်တဲ့ကဗျာမျိုးတွေဖြစ်တယ်လို့ဆိုချင်ပါတယ်တဲ့ဒါကြောင့်မဲခွေကိုပင်မှာပဲထပ်ထားပြဿနာမဟုတ်ဘူးလို့ထင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဒီစာရေးထဲမှာတော့သဘောထားအမြင်တွေဟိုအမျိုးမျိုးထောက်ခံတဲ့သူရောကန့်ကွက်တဲ့သူရောရှိနေတွေ့ရပါတယ်နောက်တစ်ယောက်ကတော့ကျွန်တော်တို့မောင်ဝင်းဟန်ဟင်းလေးဆိုတော့သူကလည်းကဗျာဆရာတူပါပဲသူရေးထားတော့မဲခွေကဗျာကိုတင်ယူကနေဖယ်ရှားလိုက်တဲ့ကိစ္စကတော့မယောင်ရစီလူလာပါပဲတူတယောက်ရဲ့သဘောဆန္ဒအရစိတ်ကူးတဲ့ရလုံးလိုက်တဲ့သဘောဖြစ်တယ်လို့ထင်ပါတယ်တဲ့ဒီကဗျာခရဲ့ချင်းမုံမှာဗမာတွေစိတ်လေးစိတ်တဲ့အနေနဲ့နီးစပ်ပတ်သက်ခဲ့တာကိုဖော်ညွှန်းတဲ့ကဗျာပါအနုပညာစာပေနဲ့ဆန်တယ်လို့တမိုင်းကိုလည်းကုစားကြည့်တဲ့ကဗျာတစ်ပုဒ်လို့ပြောရင်လည်းရပါတယ်အခုလိုရက်ကတမိုင်းကိုထင်ချင်တဲ့သဘောတက်ရောက်ပြီးကဗျာရဲ့အနုပညာပြောင်ပြောင်းမှုကိုအတိမတ်မပြူရရောက်ပါတယ်ကလေးတန်ငယ်လူငယ်ကျောင်းသားတွေစိတ်လေးနဲ့ဝေးစေခြင်းဥပဒေနဲ့တားရပါမယ်ဥပဒေကိုလက်တွေ့ကျင့်သုံးမှုလူငယ်တွေနဲ့ဆက်နွယ်ပတ်သက်နေတဲ့ပညာရေးအာဏာပိုင်တွေကတွန်းအားဖြင့်လှုပ်ဆော်ပညာပေးတာတွေလုပ်ရပါမယ်စိတ်လေးတောက်တဲ့အလေးချင်းတွေကကျောင်းသားလူငယ်တွေမဟုတ်ပါဘူးကျောင်းတက်ဖို့မတက်နိုင်လို့ကျောင်းကထွက်လိုက်ရတဲ့ကလေးလူသမားလောကမှာလည်းရှိနေတာပါတင်ယူကပေးတာအတိတ်ပဲမရှိပါဆိုပြီးသူကရေးပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပဲကျွန်တော်တို့ဒီ video ရဒေါကင်ဆိုရင်းကကဗျာစီယာမင်းထက်မောင်နဲ့လည်းရန်ကုန်မှာတည်ဆံတွေ့ဆုံမင်းမြန်ထားတာရှိပါတယ်ဒီထဲကကျွန်တော်တို့တစ်ချက်ကိုဒီကောက်နှုတ်ပြီးတော့ဖော်ပြချင်ပါတယ်ဒီကျွန်တော်ဆွေးနွေးခန်းနဲ့လည်းဆက်နွယ်နေတဲ့အတွက်
ဒီမဲခွေကဗျာမှာတော့ဒီလက်ဆောင်ဆိုတဲ့ဒီမဲခွေရဲ့ကဗျာမှာတော့ဒါကောင်းမလေးနဲ့ဒါတူတူချစ်သူဟလာအင်းဝါကိုသွားမဲ့သူသူဆစ်လက်ကလေးသူကိုရိုင်းကလေးပြီးတော့ပေးမယ်ဆိုတဲ့အကြောင်းရပါပဲ
ချစ်
ချင်းမြတ်တာကိုဖွဲ့တာတကယ်တော့ဒါအတိတ်နဲ့ကိုဖွဲ့တာဖွဲ့ထားတဲ့ဥစ္စာလေးရတယ်သူတို့ခက်ကပေါ့နော်ဒီဆေးဘောလေးဒီတစ်ခုဖြစ်ဖို့သူကိုရိုင်းကိုဘယ်လိုလုပ်ရလဲဆိုတာလည်းစကလုံးနဲ့တော်တော်လှရတဲ့ကဗျာလေးပါဒါပေမဲ့ဒီကဗျာကိုဖတ်ပြီးတော့အဲ့လားကျောင်းသားတွေကဆစ်လိတ်တောက်ချင်းစိတ်ပေါ့မယ်ဆိုတော့အငြင်းမျိုးနဲ့ဒီကဗျာကိုခုမှအောက်ဖယ်တာမျိုးကြတော့နည်းနည်းမကောင်းဘူးပေါ့ရှင်။အဲ့ဒါမျိုးသာဖယ်မယ်ဆိုရင်ကျွန်တော်တို့ဟလာဟိုဟိုကွန်ဆာမှာဆိုးလို့ဆိုပြီးတော့ဖယ်ရမယ်ကဗျာ
။
အဲ့ဒီလူကဗျာတွေလည်းရှိသေးတယ်။တခြားတွေလည်းဟလာဟိုထန်းရီတောက်မှာဆိုးလို့ဆိုပြီးတော့ကျွန်တော်တို့ဒီဟိုတော်ချင်းကနာဟိုဟိုတန်တဲ့တမတရာချင်းတွေပါလေကျွန်တော်တို့ပယ်ပြရမယ်သဘောမှာရှိပါတယ
်ဟုတ်ကဲ့ဒါတော့ကျွန်တော်တို့ဒီကဗျာဆရာမင်းထက်မောင်အဲနဲ့ကျွန်တော်တို့တီးတဲ့အင်တာဗျူးတွေ့မှာပြောသွားတာပါဆိုတော့ဒီတကယ်တော့မြမစာရီကဗျာရီမှာဆေးလိတ်တို့ကိုန်းတို့ထိုင်းတို့ဆိုတော့အစင်လာအပြင်ပါပါတယ်ဆိုတော့ဒီလိုအကြောင်းအရာမျိုးတွေသင်ရကြားမယ်ဆိုရင်ရောဆရာဦးတုတ္တဆွေးနွေးစေချင်ပါတယ်လက်ရှိခေတ်ချင်းနေလည်းကိုင်ကြီးဖို့ဟိုအခုလိုကျမ်းပါရေးရအစိုးရဆရာကြီးတကယ်ရှိတယ်ဆိုရင်လည်းဟိုဒါတွေကိုထက်သင်သင်ကြားသွားဖို့တွေမျိုးတွေရောစဉ်းစားဖို့များလိုမလားဒါတွေဟိုဆိုလိုတာဒီခက်ကာလာနဲ့ကွာချက်တွေနဲ့ပတ်သက်လို့ကျောင်းသားတွေကိုတခါလေးရှင်းပြဖို့ဆိုတဲ့ကိစ္စမျိုးတွေရောဒီပညာရေးဒီစီမံကိန်းတွေရေးဆွဲတဲ့နေရာမှာဒီမူဝါဒတွေရေးဆွဲတဲ့နေရာမှာထည့်သွင်းစဉ်းစားဖို့တွေရောအရေးကြီးတကြီးလုပ်ဖို့လိုနေပြီလားဆရာဦးတုတ္တ
အဲ့တော့နံပါတ်၄ကြီးကြရားကိုကျွန်တော်လည်းဥပမာဉာဏ်ကြလာပြီးထားတော့ကျွန်တော်ဒီထန်းသမားတွေရဲ့အကြောင်းညာကြည့်တဲ့မှာသိထားတဲ့ကြရားကြီးကိုယ်နဲ့ပတ်သက်တဲ့အစောကဖြစ်ရဖြစ်နေတဲ့စီးပွားတော့ကျွန်တော်ကျွန်တော်အကြည့်ဆုံးပြောရအဲ့ဒီကျွန်တော်လည်းတင်နေတာကျွန်တော်တို့လည်းအရက်ဒီဆွဲထိုင်ရည်ဒီဆွဲဆက်လိုက်ဒီဆွဲကျွန်တော်ဆက်လိုက်မတော့ဘူးဘုံစားဘူးပေါ့နော်ဒီလိုမျိုးကြီးဖြစ်လာပါပေါ့အဲ့တော့ဒါဘုံစားပြီးတရားကြတော့လက်တော့ပြီးကျွန်တော်ကပတိယူမအောင်ဘုံဒီဒီရောက်တဲ့ရောက်မြစ်တာပေါ့တော့ကြီးမာတော့ဒီအကြောင်းလေးကိုသိအောင်လို့ဖြစ်ကြလားရှင်းမုံတင်ရတဲ့အချိန်မှာကျွန်တော်တို့ကဒါကိုကျမယေရှုတော်ကတော့စဉ်းစားရင်လည်းတမျိုးပေါ့နော်ဟိုမှန်တော့မှန်နိုင်နေကြရတဲ့နှုန်းတော်တော်များများတော့ကျွန်တော်မြစ်တာပေါ့ပြီးတဲ့အတွက်အမျိုးတရားလူတိုင်းမဖြစ်ပါဘူးကျွန်တော်တို့ဖြစ်တဲ့အစီအစာကျွန်တော်တို့ဒီနေ့ဒီတော့မှဒီတော့ကတော့ဒီပညာတကယ်ဇက်တော့တကယ်မသိဘူးဖြစ်သွားတာပါ
ဟုတ်ကဲ့ဟုတ်ဆိုလိုတာဒါဆိုရင်တော့ဟိုနည်းနည်းဆိုရင်နည်းနည်းဟိုလုံခဲ့သွားတဲ့သဘောလို့ဟိုပြောလို့ရမှာတော့မသိဘူးဆရာသူကဟုတ်ဆိုတော့ကျွန်တော်ဒီဟိုဟုတ်ပါတယ်ခင်ဗျာဟုတ်ကဲ့ဆရာဦးစီရဲ့သူလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဟိုအခုဆိုတော့ဟိုတချို့ကပြောတယ်လို့ပေါ့နော်ဒီပြောကျမရေရှိတော်ရဒီသောတာရှင်တွေတချို့စာရေးထဲမှာတော့ဒါတွေကဟိုဒီကဗျာဖြုတ်တင်နေ ူတီလုံနေတာတွေဘာတွေများရှိမယ်လို့ဆရာဦးစီရသူစဉ်းစားမိလဲ
။ဟုတ်ဘောဘောအဓိကတော့ဟိုဒီဒီတင်ရေးဆွဲတဲ့အခါဒီမူဝါဒချတဲ့နေရာပေါ့လေဒီတင်ရေးမူဝါဒပညာရေးမူဝါဒချတဲ့နေရာတွေကြက်ထားဖို့တော့လိုတာပေါ့နော်ကျွန်တော်တို့ကဒီဟိုကြပြားတစ်ခုချင်းညင်းဟိုဟာဆွေးနွေးနေမယ်ဆိုရင်တော့အများကြီးပေါ့ဗျာဘယ်ကြပြားတွေချုပ်ရမလဲပါညာနောက်ဆုံးစာဆုံးပြန်ရေးရမလို့တော့ကျွန်တော်ဖြစ်သွားလိမ့်မယ်အဓိကကျွန်တော်တို့ပြောချင်တာကတော့ဒီမဲခွေကြပြားကိုဖြုတ်လို့မဖြုတ်လို့လဲဆိုင်အဓိကဒီကြပြားပဲဖြစ်ဖြစ်စာပဲဖြစ်ဖြစ်ဘယ်မူဝါဒဖြစ်ဖြစ်ချတဲ့အခါကျရင်ဆိုတော့ evident to policy making ပေါ့ဒီတက်တည်တက်ကြရနဲ့သူတည်စံမဆက်လက်ပေါ့အခြေခံနဲ့မူဝါဒကိုဖြစ်စေချင်တာပေါ့ဥပမာခုနကလိုစိတ်လိကြေတောက်တဲ့ຢာကိုင်းလုံးတိုးလာသလားပေါ့နော်ဒါမှမဟုတ်ဘယ်နဲ့လဲကွန်းရပူစားတဲ့ຢာကိုင်းလုံးတိုးလာသလားဒါမှမဟုတ်ဒီမှာကြပြားလေးကိုဖတ်ပြီးတဲ့အခါကျရင်လူတွေကရိုင်းဆိုင်လာကြလားယဉ်ကျေးလာကြလားအဲ့လိုမျိုးတွေကပြည်ပကနာဖြစ်ဖြစ်ခုခုတော့တေးချာပြခံနေမှာမှကျွန်တော် evidence ရှိဖို့လိုတယ်အဲ့ evidence ရှိရင်ကိုယ်တွားလို့ရတယ်ဒီအဲ့မူဝါဒကိုစုပြည့်တဲ့လူရှိမယ်ဒါကတော့ evidence အပြင်ကလူလည်းရှိမယ်အတွင်းကနေဝင်ကြီးနဲ့ယဉ်ကျေးတဲ့လူလည်းရှိမယ်မျိုးစုံကျွန်တော်ရှိနိုင်တယ်ဒါကောင်းရင်လည်းကောင်းမယ်ဆိုရင်လည်းဆိုမယ်ဒါပေမဲ့ဒီလိုကစုပြည့်တဲ့ဟာတွေကိုကျွန်တော်ဘယ်လိုစစ်ထုတ်မလဲ
ဟုတ်ကဲ့
ဒါစနစ်တစ်ခုကျွန်တော်တေချာချဖို့လိုပါတယ်ကျွန်တော်တို့ပြောတာစနစ်ကိုပဲပြောတာပါခင်
ဗျာဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးတဲ့ဒင်းလာဆရာဦးစီရဲ့သူမနက်လေးရနာကုန်တက်သူကဆရာများသမဂ္ဂဥက္ကဋ္ဌဦးတူတာကိုလိုင်းပါဝင်ဆွေးနွေးရသူတွေပတ်ချက်တွေရေးသားပေးဖို့သူတွေနဲ့ပတ်သက်ရှင်တွေအားလုံးနဲ့ဆုချေစုတင်ပါတယ်ခင်ဗျာ
ခေါလစုမဆုမုံနဲ့သူကိုအောင်လင်းဦးတို့စီစဉ်တင်ဆက်လိုက်တဲ့တရားရည်လေးလိုင်းဆွေးနွေးခန့်အစီအစဉ်ကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုစနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနာဆင်နိုင်ပါတယ်အခုတော့ကြားရှိနေတဲ့အချိန်တွင်တင်အချင်းချက်ကိုမကင်ဖြူတွေကပြောပြပေးပါဦးလူရှိသူတွေကိုသက်ဆိုင်ရာနိုင်ငံတွေထံဆွဲပြောင်းပေးရေးဥပဒေကြမ်းကိုကန့်ကွက်တဲ့လူမှုဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပြဌာန်းဖို့ကြိုးပမ်းမှုတွေကိုဟောင်ကောင်ဆူရကဆိုင်းငံ့လိုက်ပါတယ်။ဆူရအနေနဲ့ဆူရတိုင်းပင်တဲ့ဖွဲ့စည်းတွေနဲ့ညှိနှိုင်းတိုင်းပင်လာတွေလှုပ်ဆောင်ပြီးတဲ့အချိန်အထိအခုကိစ္စကိုအကန့်အသတ်မရှိဆိုင်းငံ့ထားမယ်အကြောင်းဟောင်ကောင်အမှုဆောင်အရာရှိချုပ်ကယ်ရီလမ်ကဒီကနေ့ပဲပြောဆိုလိုက်တာပါ။အိုမန်ပင်လယ်ကွင်းမှာယူနိုက်တက်သင်္ဘောနစီတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့အရှေ့လေပိုင်းဒေသမှာနိုင်ငံတကာအတိုင်းဝန်ကြားပုံသဘောတူညီမှုတရက်ရနိုင်ဖို့ကြိုးပမ်းနေတယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးဖတ်ရှန်နဟန်ကပြောပါတယ်။ဤရန်နိုင်ငံဟာအမေရိကန်ရဲ့ပြဿနာတသက်မဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးရှန်နဟန်ကတောက်ချာနေကသတင်းတာတွေကိုပင်လယ်ကွင်းစစ်ဌာနချုပ်မှပြောကြားလိုက်ကြပါ။အမေရိကန်ရဲ့ရည်မှန်ချက်ကတော့ဒေသတွေမှာရှိတဲ့အမေရိကန်တပ်မှုတွေသူတို့ရဲ့စစ်စီရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်လိုအပ်တဲ့အရင်းမြစ်တွေနဲ့အထောက်ပံ့တွေရဖို့ဖြစ်တယ်လို့ပြောပါရရှင်။ဤရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့လက်မှတ်ရေးထိုးကြတဲ့နိုင်ငံတွေအနေနဲ့သဘောကျတဲ့အရေးရောမပြဘူး။မလိုက်နာဘူးဆိုရင်ယူရန်ဘက်ကလည်းသူ့ရဲ့ဆောင်ရွက်ချက်တွေကိုပြောင်းလဲလုပ်ဆောင်မယ်ဆိုပြီးချင်းချောက်ပြောဆိုလိုက်ပါတယ်။တာဂျီကစ္စတန်နိုင်ငံမှာရုရှားတရုတ်နဲ့အာရှခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ဆွေးနွေးပွဲမှာယူရန်သမ္မတကအဲ့ဒါလိုပြောဆိုလိုက်ကြပါရှင်။ဆိုမာလီယာနိုင်ငံမူကတီရှူမျိုးကလူအသွားအလာရှုပ်ထွေးတဲ့လက်တစ်ခုပေါ်မှာကားပုံးထောင်ပောက်ကွဲမှုကြောင့်10ဦးထက်မနည်းသေဆုံးပြီးတော့နောက်ထပ်23ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေနဲ့ကျန်းမာရေးဌာနတွေကပြောပါရတယ်။လုံခြုံရေးအဖွဲ့တွေပုံမှန်လုံခြုံရေးစစ်ဆေးမှုတွေလုပ်နေတဲ့လွှတ်တော်အနီးကမာကာအေမာကာရာမာလမ်းပေါ်မှာပောက်ကွဲခဲ့တာပါ။ဒီပောက်ကွဲမှုကသူတို့လက်ချက်ဖြစ်တယ်လို့ El Shafat စစ်သွေးကြောင်းအဖွဲ့ကပြောပါရရှင် ။တရင်ချင်းချက်ကိုမခင်မျိုးတွေကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရင်မူကမဆုံမဖြစ်ပြီးတော့အတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန်မနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းလို34 40 48နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပ
ါ
This program has come to you from the Voice of America, Washington.